Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိမြန်ရှင်လန်းချမ်းမြေကြပါစေ VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ24ရက်ဗဟုနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဒိုင်းဒိုမီတာ32/40/49ဒီဂရီကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာပါအခုနှစ်ဖက်စီစဉ်နေကိုတာဝန်ယူတက်ဆက်ပေးမှာပါ
ကျမကတော့စုမြတ်မော်ပါရှင်အမေရိကန်ပြည်ထောင်စုသမိုင်းမှာအဆိုးဆုံးရေကြီးမှုဒဏ်ခံထားရတဲ့လူဝီဇီယားနာပြည်နယ်ကပြည်သူတွေကိုသမ္မတအိုဘားမားတွားရောက်အားပေးခဲ့ပါတယ်အမေရိကန်သတင်းတောက်တွေအပေါ်ရုရှားကထောက်လန်းတယ်လို့ယုံကြည်ရတဲ့ဇက်တိုက်ထောက်လန်းမှုတွေအပေါ်အမေရိကန်ကစုံစမ်းနေပါပြီဒီလိုမျိုးသတင်းတွေကိုမအီတန်းစင်နဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ဘုဒ္ဓသံဃာကစစ်တပ်ကတူအပတ်စဉ်18ကကျွန်တော်တို့ဆင်းပါတယ်။သူကမာသလာခစ်တုံးက
အမေရိကန်ခြေဆိုင်မြန်မာစစ်ဖက်ရေးရာလိလာတုံးသက်သူဘိုးမူဟောင်းအောင်လင်းထုတ်ဖြစ်ပါတယ်။စစ်ဖက်ခေါင်းဆောင်ဟောင်းနေနဲ့ပြည်ပြင်ဖွဲ့စည်းလိုက်တဲ့ကြမ်းခိုင်ဖွံ့ဖြိုးရေးပါတီရဲ့အပြောင်းလဲအကြောင်းသတင်းလွှာမှာပြည်စုံကြားမှာပါ။မြန်မာအစိုးရတဲ့နဲ့အိန္ဒိယအင်အားကြီးတရုတ်နဲ့အိန္ဒိယနိုင်ငံတို့ကြားဆက်ဆံရေးလိလာတုံးသက်သူတွေရဲ့အမြင်နောက်ပြီးတော့မြန်မာနိုင်ငံကတန်းဝင်ကော်ဖီဈေးတွေအမေရိကန်ပြည်ထောင်စုကိုပထမဦးဆုံးကြိမ်စီးပွားပြီးတင်သွင်းနိုင်ပြီဆိုတဲ့အကြောင်းနဲ့ကုလသမဂ္ဂတွင်းရင်းမှုချုပ်မစ္စတာဘန်ကီမွန်ကမြန်မာနိုင်ငံကိုလာရောက်စင်မှာဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဖို့စီစဉ်ထားတယ်ဆိုတဲ့အကြောင်းစာတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်အင်္ဂလိပ်စာတင်ကန်းစာပို့ချခြင်းနဲ့အတူအင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ဒါတွေကိုမတိုင်ခင်အရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့မအီတန်စင်လူကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုသမိုင်းမှာအဆိုးဆုံးရေကြီးမှုဒဏ်ခံထားရတဲ့အရှေ့တောင်ပိုင်းကလူအီဇီယားနာပြည်နယ်ကိုသမ္မတဘရက်အိုဘားမားပထမဆုံးအကြိမ်တွားရောက်ခဲ့ပါတယ်။သူအဆိုရအနေနဲ့ရေဘေးဒဏ်ပြန်လည်ထူထောင်ရေးကိုပထမဦးစားပေးဆောင်ရွက်နေတယ်လို့ရေဘေးဒုက္ခသည်တွေကိုသမ္မတကအားပေးပြောကြားခဲ့ပါတယ်။
What I want the people of Louisiana to know is that you're not alone on this even after the TV cameras leave.
လူဝီဇီယားနာပြည်သူတွေအနေနဲ့ဒီဒုက္ခတွေကိုသူတို့ဘာသာပဲကြော်လှားတားရမှာမဟုတ်ဘူးဆိုတာသိစေချင်ပါတယ်လို့သမ္မတကပြောကြားခဲ့တာပါ TV ကင်မရာတွေနဲ့လာရောက်တင်းယူသူတွေမရှိတော့ဘူးဆိုရင်တော့မှသူတို့ရဲ့ဘဝတွေကိုပြန်လည်တည်ဆောက်နိုင်ဖို့တနိုင်ငံလုံးကကူညီအားပေးသွားမှာဖြစ်တယ်လို့ရေဘေးဒဏ်ခံထားရတဲ့အရှေ့ဘက်တန်ရူးရက်ကွက်ကိုတွားရောက်ကြည့်ရှုခဲ့တဲ့သမ္မတကပြောကြားခဲ့တာပါပြည်ထောင်စုအစိုးရရဲ့အကူအညီတွေကိုပေးနိုင်ဖို့အတွက်ရေဘေးဒဏ်ခံထားရတဲ့လူဝီဇီယားနာပြည်နယ်ရဲ့ရက်ကွက်ပေါင်း64ခုထဲက20ခုအရေးပေါ်အခြေအနေဖြစ်တဲ့သမ္မတအိုဘားမားကြေညာထားပါတယ်ရှင
်ကွာတာနာမိုအချင်းစခန်းမှာဖမ်းချုပ်ထားခဲ့တဲ့မတင်ကသူအယ်ကိုင်ဒါအဖွဲ့ရဲ့ခေါင်းဆောင်ကို2002ခုနှစ်ကပြည်သူတွေကြားထဲမှာနောက်ဆုံးတွေ့ခဲ့ရတာပါ2001ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းမှာဖမ်းချုပ်ခံခဲ့ရတာဖြစ်ပြီးခုချိန်မှာတော့သူပြန်သွေးရေးကိုအဘူဇူဘေဒါအမည်ရှိသူကတရားရုံးကိုလျှောက်ထားနေခဲ့တာဖြစ်ပါတယ်။အသက်45နှစ်အရွယ်ဇူဘေဒါဟာအမေရိကန်ပြည်ထောင်စုအတွက် NDA ပြည်နိုင်သူအနေနဲ့မဟုတ်တော့ဘူးလို့သူ့ရဲ့ရှေ့နေတွေကပြောပါတယ်။ဇူဘေဒါကလူအတိုင်းဝမ်းနဲ့ကိုပြန်ဝင်ပြီးသူ့မိသားစုနဲ့လည်းပြန်ဆောင်ကစီးပွားရေးလုပ်ငန်းတစ်ခုစတင်တယ်လို့ထုတ်ပြန်ကြမှာသိရပါတယ်။2002ခုနှစ်ကပါကစ္စတန်နိုင်ငံမှာဖမ်းဆီးခံရစဉ်တုန်းကပါကစ္စတန်နိုင်ငံသားဇူဘေဒါဟာအယ်ကိုင်ဒါရဲ့အဆင့်မြင့်ဆုံးအဖွဲ့ဝင်တွေကတယောက်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကစွပ်စွဲခဲ့ပေမဲ့အဲဒီနောက်ပိုင်းမှာတော့စွဲချက်ကိုရုပ်သိမ်းလိုက်ပါတယ်
။ The New York Times သတင်းစာတိုက်ကြီးအပါအဝင်တခြားသတင်းဌာနတွေကသတင်းတောက်တွေရဲ့သတင်းစုဆောင်းမှုတွေကိုပြစ်မှတ်ထားပြီးတော့ရုရှားထောက်လှမ်းရေးကအွန်လိုင်းကနေဇက်တိုက်ကြားဖောက်ခိုးယူခဲ့တယ်လို့အမေရိကန်အာဏာပိုင်တွေယုံကြည်နေတဲ့စိုက်ဘာတိုက်ခိုက်မှုအတွက်အမေရိကန်ကစုံစမ်းနေပါပြီ။ပြီးခဲ့တဲ့လတော်ကြာတဲ့ကဒီအွန်လိုင်းကနေပြီးတော့ဂျားဖောက်ထောက်လှမ်းမှုတွေကိုတီးခဲ့တာဖြစ်တယ်လို့အမေရိကန်သတင်းဌာနကြီးတွေကအင်္ဂါနေ့မှာသတင်းထုတ်ပြန်ကြပါတယ်။ဒီမိုကရက်တစ်ပါတီအပေါ်ကြကြပြန့်ပြန့်ထောက်လှမ်းမှုတွေရဲ့တစ်စိတ်တစ်ပိုင်းအဖြစ်နဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုသမ္မတလောင်းအဖြစ်တင်မြှောက်နိုင်ဖို့ပါတီတွင်းစ조사နေချိန်မှာသတင်းဌာနကြီးတွေကိုထောက်လှမ်းခဲ့တယ်လို့ယုံကြည်ရပါတယ်။ဝါရှင်တန်အခြေစိုက်တက်သည့်ပညာရှင်များအဖွဲ့တွေတခါဒီသတင်းဌာနကြီးတွေလို့အစိုးရဌာနမဟုတ်တဲ့အမေရိကန်အဖွဲ့အစည်းတွေကိုပြစ်မှတ်ထားထောက်လှမ်းခဲ့ပုံရတယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမတိုင်ခင်မှာအမေရိကန်နိုင်ငံရဲ့အခင်အကျင်းကိုသိရှိနိုင်အောင်လို့ထောက်လှမ်းပုံရတယ်လို့ဆိုပါတယ်။ထိတ်တန့်သတင်းတောက်တွေစုဆောင်းထားတဲ့သတင်းအချက်လက်တွေကိုဂျားဖောက်ခိုးယူမှုကနေတဆင့်သူတို့ရဲ့သတင်းတွေရဲ့ဇင်းမြစ်တွေဒါမှမဟုတ်ရုရှားနဲ့ပတ်သက်လို့မထုတ်ပြန်ရသေးတဲ့သတင်းအကြောင်းတွေကိုအရေးအမွေသိနိုင်မှာဖြစ်ပါတယ်။ ဒီမိုကရက်တစ်ပါတီညီလာခံမစခင်လေးမှာပဲပါတီရဲ့ဝါရှင်တန်ရုံးချုပ်မှာရှိတဲ့ကွန်ပျူတာတွေကနေအပြန်အလှန်ပို့ခဲ့တဲ့အီးမေးလ်ပေါင်း 19,000 ကျော်ကို WikiLeaks website ပေါ်မှာဖော်ပြခဲ့ပါတယ်။ဒီအီးမေးလ်တွေဘယ်ကရတယ်လဲဆိုတာကို WikiLeaks ကပြောကြားခြင်းမရှိပေမဲ့ Russia hacker တွေကကြားကနေခိုးယူခဲ့တာဖြစ်တယ်လို့ American Online လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကယုံကြည်နေကြပါတယ်ရှင်။
American ပြည်ထောင်စုမှာတရားမဝင်ခြေချနေထိုင်နေတဲ့လူ71တန်းကိုပြည်နှင်တန်ပေးမယ်လို့သူအရင်ကပြောခဲ့တာကို Republican Party သမ္မတလောင်း Donald Trump ကဆွတ်လွတ်လိုက်ပြီးအဲ့ဒီအစားတရားဥပဒေချိုးဖောက်တဲ့ဒုစရိုက်သမားတွေကသာသူတို့ရဲ့ဌာနေကိုပြန်ပို့မှာဖြစ်တယ်လို့ဆိုပါတယ်တခြားတရားမဝင်နေထိုင်သူတွေကိုတော့ American ပြည်ထောင်စုကဖြေရှင်းနေကြအတိုင်းပဲဆက်လုပ်သွားမယ်လို့လည်းပြောပါတယ်အင်ချမ်းမြေတန်းကျွယ်တထေကြီးဘဝကDonald Trump ကသမ္မတအဖြစ်ရွေးကောက်ပွဲဝင်ပြိုင်ဖို့ပထမဆုံးမဲဆွယ်ကြိုးပမ်းစဉ်ကကျွန်တော်သာရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်လူဆိုးတွေကိုဒီနိုင်ငံကနေအရင်ဦးဆုံးနှင်ပစ်မယ်လို့ American Fox ရုပ်သံသတင်းဌာနရဲ့အစီအစဉ်မှု Bill O'Reilly ကိုပြောကြတာဖြစ်ပါတယ်။ကြန့်ရှိနေတဲ့လူနေမှုကြီးကြပ်ရေးကိစ္စတွေကိုတော့လက်ရှိဆောင်ရွက်နေတဲ့တည်ဆဲဥပဒေအရဆက်လုပ်သွားမယ်လို့ Trump ကပြောပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပေါ်ထူးနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်။အတိထမှာရှင်အင်္ဂါနေ့မနေ့အတွက်သတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရယ်။2015ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ပြည်ထောင်စုကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ပိုင်းအပြောင်းလဲတွေလုပ်ခဲ့တာမှာရထားပို့ဆောင်ရေးဝန်ကြီးဟောင်းဦးတန်းထေးကဥက္ကဋ္ဌဖြစ်လာပါရယ်။အင်္ဂါနေ့တုန်းကကျင်းပတဲ့ဒီကြက်ခိုင်ရေးပါတီဒုတိယအကြိမ်ကြီးလာကမှာအရင်ပါတီဥက္ကဋ္ဌတာဝန်ယူထားတဲ့သမရဟောင်းဦးသိန်းစိန်အပါအဝင်ပါတီရဲ့ထိပ်ပိုင်ခေါင်းဆောင်တော်တော်များများတာဝန်ကနေအနားယူလိုက်ကြပါရယ်။မျိုးဆက်သစ်တွေဥဆောင်တဲ့ပါတီပုံစံအဖြစ်နဲ့ပြောင်းလဲဖွဲ့စည်းခဲ့တာလို့ပါတီပဟိုအလုပ်မှုဆောင်ကော်မတီဝင်ဒေါက်တာမောင်သိန်းက VOA မြန်မာပိုင်းကိုပြောပါရယ်သမရဟဦးသိန်းစိန်အပါအဝင်အရင်ထိပ်ပိုင်းပါတီဝင်တွေကတော့နိုင်ငံအဖွဲ့ဝင်တွေအဖြစ်နဲ့ဆက်ပြီးတော့ရှိနေပါရယ်ပြည်ခိုင်ဖြိုးပါတီညီလာခံကနေပြီးတော့ဒီဥက္ကဋ္ဌအဖြစ်နဲ့ဦးတန်းထေးဒုတိယဥက္ကဋ္ဌအဖြစ်ဦးမြတ်ဟိန်အထွေထွေတွေ့ရမှုအဖြစ်ဦးတက်နိုင်ဝင်စသဖြင့်ပြောင်းလဲတာဝန်ပေးခဲ့တာပါကျန်းခါရေးပါတီဥက္ကဋ္ဌအသစ်ဦးတန်းထေးဟာဗိုလ်မှူးချုပ်ဟောင်းတာဝန်ကိုထမ်းဆောင်ခဲ့သူဖြစ်ပါရယ်ရှင်
ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးတွေဟာဒေသန္တရတွေကြားတင်းမာမှုကိစ္စတွေနဲ့ပတ်သက်ပြီးသုံးနိုင်ငံဆွေးနွေးပွဲတွေစတင်နေပြီဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့ဆွေးနွေးပွဲမှာနိုင်ငံခေါင်းဆောင်တွေကပင်လယ်ရေပြင်ပိုင်နဲ့အငင်းပွားမှုပြဿနာတွေ၊မေဒီကန်ဒုံးလက်နက်ကာကွယ်ရေးစနစ်နဲ့မြောက်ကိုရီးယားကိစ္စရပ်တွေအကြောင်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးရန်ဂီနဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးယွန်ပျောင်ဆဲတို့ကိုဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိဒါကဗိုလ်တူးနေ့မှာကျင်းပမယ်တရားဝင်ဆွေးနွေးပွဲမတိုင်မီအင်္ဂါနေ့ကညစာတဲခင်အခမ်းအနားပြုကြိုဆိုခဲ့ပါတယ်။ဒီဆွေးနွေးမှုတွေကနေပူးတွဲထုတ်ပြန်ချက်တွေထွက်ပေါ်လာဖို့မမျှော်လင့်ထားပေမဲ့ဒီသုံးနိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွေအပြီးမှာသတင်းစာရှင်းလင်းပွဲတွေကျင်းပသွားမယ်လို့တောင်ကိုရီးယားပြောခွင့်ရှိသူကယွန်ဟမ်သတင်းဌာနကိုပြောကြားချက်ပေါ်မှာကိုးကားပြီးသိရပါတယ်။
ဖိလစ်ပိုင်အစိုးရနဲ့ကွန်မြူနတီသဘုံတွေကြားနော်ဝေးနိုင်ငံအော့စလိုမြို့မှာတနင်္လာနေ့တုန်းကစတင်ပြုလုပ်နေတဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးညှိနှိုင်းမှုတွေအောင်မြင်မယ်လို့မျှော်လင့်တဲ့အကြောင်းဖိလစ်ပိုင်သမ္မတရဲ့ငြိမ်းချမ်းရေးအကြံပေးကပြောပါရယ်ဒုတိယနေ့အဖြစ်နဲ့အင်္ဂါနေ့တုန်းကဆွေးနွေးပွဲမှာနှစ်ဖက်ရရင်နီနီပြောဆိုခဲ့ကြတယ်လို့မစ္စတာဂျီဆပ်ဒူရက်ဇာကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ကမှဒီဖိလစ်ပိုင်အချင်းထောင်ကနေလွှတ်ပေးလိုက်တဲ့ကွန်မြူနတီသဘုံ6ယောက်လဲဆွေးနွေးပွဲမှာအမျိုးသားဒီမိုကရက်တစ်တပ်ဦး NDF ရဲ့ညှိနှိုင်းရေးမှုတွေအဖြစ်နဲ့ပါဝင်ဖို့အတွက်အော့စလိုမြို့မှာရောက်ရှိနေကြပါပြီ။ဖိလစ်ပိုင်သမ္မတဒစ်ရော်ဒရီဂိုဒူတာတေအစိုးရနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးနေကြတာဖြစ်ပါတဲ့ဖိလစ်ပိုင်မှာဒီကွန်မြူနတီသဘုံတွေရဲ့ပုံကန်တိုက်ခိုက်မှုတွေဟာအာရှမှာအရှိအကြဆုံးတိုက်ပွဲတွေထဲမှာပါဝင်ပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့မအီတန်စင်တို့ကြီးညာတော့ခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုစတင်တင်ဆက်ပေးပါတော့မယ်စစ်ဗိုလ်ချုပ်ဟောင်းနေဦးဆောင်ဖွဲ့စည်းထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဒုတိယကြိမ်မြောက်ပါတီညီလာခံမှာခေါင်းဆောင်အစ်စ်တွေနဲ့အစားထိုးပြီးတော့ခန့်အပ်လိုက်တာဟာပါတီရင်းပြည်ရင်ပြောင်းလဲရေးလှုပ်နေတယ်ဆိုတာကိုပြတ်တက်လိုက်တာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့အရင်စစ်အာဏာရှင်ဗိုလ်ချုပ်မှူးကြီးဟောင်း တန်းရွှေထူထောင်ခဲ့တဲ့အဖွဲ့အစည်းဟာစစ်တပ်ရဲ့ကြောတော်နောက်ခံကတော့ဆက်ပြီးတော့ရှိနေဦးမှာဖြစ်တယ်လို့တုံ့တက်ချက်တွေလည်းရှိပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပါလိမ့်မယ်ခင်ဗျာ
အခုဒုတိယအကြိမ်အဖြစ်နေပြည်တော်မှာဩဂုတ်လ22ရက်နေ့ကနေ25ရက်နေ့အထိ5ရက်တာကျင်းပနေတဲ့ပါတီညီလာခံမှာတော့ဥက္ကဋ္ဌဦးသိန်းစိန်အပါအဝင်အရင်ဗဟိုကော်မတီဝင်တွေအားလုံးရဲ့နေရာမှာလူအစ်စ်တွေနဲ့မနေ့ကအစားထိုးရွေးချယ်ခန့်အပ်ခဲ့ပါတယ်။လက်ရှိပါတီဥက္ကဋ္ဌအစ်စ်ဖြစ်လာတဲ့ဗိုလ်မှူးချုပ်ဟောင်းဦးသန်းထင်းနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြမစီရီလေးလာတုံ့တက်နေသူဗိုလ်မှူးဟောင်းဦးအောင်လင်းတို့ကအခုလို VOE ကိုပြောပါတယ်
။ဗိုလ်ချုပ်သန်းထင်းကစစ်တပ်ကသူအပတ်စဉ်18ကကျွန်တော်တို့ဆင်းပါတယ်။သူကမတ်လာခေတုံးကကောက်ဝေးဝင်ကြီးလောက်သွားတဲ့ဗိုလ်ချုပ်ကြီးသူရကျော်တင်ရဲ့ကိုရဲရာရှိတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။သူ့ရဲ့တင်ချတဲ့အခုမှတ်မှတ်ရဖြစ်တာကတော့ကျွန်တော်တို့2001 2002လောက်မှာဗိုလ်ချုပ်ကြီးနေဝင်ရဲ့မိန်းကြီးဘင်းနေဝင်တို့ကျော်နေဝင်တို့ဇွဲနေဝင်တို့ကိစ္စသူတို့ဒီနိုင်ငံတော်အာဏာသိမ်းတဲ့ကိစ္စမှာပေါ်ကောင်လုပ်လိုက်တာကဗိုလ်ချုပ်တန်းသေးပေါ့လေအဲ့ချိန်တော့တမန်ခွန်ခွန်တမန်မှုပါ။သူကတရင်ပေါက်ကြားသွားပြီးတော့ကျန်တဲ့ဒီရဲချုပ်ဦးစိုးဝင်းတို့နေတဲ့ဗိုလ်ချုပ်မြင့်စွေတို့ကအကြိမ်ကြိမ်ခံနေနေတာမျိုးရှိခဲ့ပါတယ်။ဒီဗိုလ်ချုပ်တန်းသေးကဗိုလ်ချုပ်ကြီးကျော်တင်နဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်ကြီးနေဝင်းရဲ့မိကြီးတွေနဲ့ဟိုနီးစပ်မှုပေါ့လေရှိခဲ့ပါတယ်။အဲ့ဒီကမှဒီအေးနေဝင်းတို့ကျော်နေဝင်းတို့အဖွဲ့တွေကဗိုလ်ချုပ်တန်းသေးကိုတွားပြီးတော့မှတိုင်ပင်ရဲလို့ကျွန်တော်သိရပါတယ်။အဲ့ဒီကမှဗိုလ်ချုပ်တန်းသေးရတယ်တောင်းချက်ပေါ့လေဗိုလ်ချုပ်ကြီးမော်အေးတို့ကိုတရင်ပို့ပြီးတော့မှဒီမှုဖြစ်ဖြစ်ပြီးတော့ဒီနောက်ဆုံးဖွဲ့ဖန်ခံနေနေတာမျိုးရှိတယ်လို့ကျွန်တော်သိရပါတယ်ခင်ဗျာ
ကျန်းကိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်အပြောင်းအလဲဖြစ်စဉ်ကိုကြည့်ပြီးလက်ရှိကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ဘက်ကနိုင်ငံရေးနဲ့ဆက်လက်ပါဝင်ဖို့ကြိုးပြီးပြင်ဆင်တဲ့သဘောမျိုးဖြစ်နိုင်သလားဆိုတဲ့မေးခွန်းအပေါ်မှာတော့
ကျွန်တော်သုံးသပ်ချက်ရတော့ဒီဗိုလ်ချုပ်ကိုကြီးမင်းအောင်လှိုင်တို့နဲ့လက်ရှိဒီဗိုလ်ချုပ်တန်းသေးတို့ဟာကျွန်တော်စစ်တပ်ကတို့ကတော့အနော်တာတက်ခွက်တစ်ခွက်ရပါအထက်အောက်တို့နေကြတဲ့ပုံကူတွေပါကျွန်တော်အမြင်ပြောရရင်တော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတော့ဒီပါတီဘက်ကိုကူပြီးတော့မှပါတီဥက္ကဋ္ဌလိုပါလို့လုပ်ဖို့တော့အခြေအနေမရှိဘူးဒါပေမဲ့တို့တော့အခြေအနေရပေါ့လေအကယ်၍များကျွန်တော်တက်ခဲ့ကိုဆိုရေးပါတီရတယ်ပေါ့များအနိုင်ရခဲ့ရင်တမရလိုပါလို့ရွေးအောင်တော့ရွေးနိုင်တာပေါ့လေဒါကြဒီတဘောလေးတော့ရှိပါတယ်ကျွန်တော်တင်တယ်ဒီဗိုလ်ချုပ်ကြီးမင်းအောင်လှိုင်အနေနဲ့ကတော့ဒီနိုင်ငံရေးဘက်ကိုသွားဖို့အတွက်ကတော့တော်တော်လေးဝေးသွားပါပြီအခုချိန်အခုခါမှာကျွန်တော်မြင်တော့ပြောရရင်တော့တန်းတဲ့ဒီနိုင်ငံရေးကိစ္စနဲ့ကတော့တို့ကွာနေမြတ်ပေါ်အောင်လုပ်နေတဲ့အနေအထားမျိုးတော့ရှိတယ်။သို့တော့ကျန်းကိုင်ဘုံတို့ရဲ့ပါတီဒီဗိုလ်ချုပ်မူလီတန်းချွေတီတော်ခဲ့တဲ့ပါတီဖြစ်တဲ့ကြောင့်မို့တက်ကတော့ကြောတော်နောက်ကပြေးမှာတော့အသေးစားဖြစ်ပါလိမ့်ခင
်ဗျ။ကျန်းကိုင်ဘုံမျိုးရဲ့ပါတီရဲ့ဒုဥက္ကဋ္ဌနဲ့အထွေထွေတွေ့မှုတွေဖြစ်စစ်ဖက်အရာရှိဟောင်းတွေဖြစ်တဲ့ဦးမြတ်ဟိန်းနဲ့ဦးသက်နိုင်ဝင်းတို့ကိုမနေ့ကပါတီညီလာခံမှာရွေးချယ်တင်မြှောက်ခဲ့ကြပါတယ်။အခုလိုခေါင်းဆောင်တစ်တွေဖြစ်ရွေးချယ်ခန့်အပ်ခံရသူတွေနဲ့ပတ်သက်လို့ဥအောင်လင်းထွေးရဲ့အမြင်ကတော့
ကျွန်တော်အမြင်ပြောရရင်တော့ပေါ့လေဟိုဒါကိုတန်းသေးတို့ကိုမြတ်ရင်းတို့ဟာကျွန်တော်တို့ထပ်ထပ်နဲ့ရှိခဲ့တဲ့ပုံကိုယ်တွေမဟုတ်တဲ့အနေအထားမျိုးရှိပါတယ်အလားတူပါပဲဒီကိုတန်းနိုင်ဝင်းတို့လည်းဒီတက်မတော်မှာတော့တင်ပေါ်ကြောကြားတဲ့လူတွေတော့မဟုတ်ပါဘူးဒါပေမဲ့အမိန်တာကမှုတော့အပြည့်အဝရှိတဲ့ပုံကိုယ်တွေပါသူတက်မတော်ကပဲသူတို့အားကိုးရနိုင်ဟိုတက်မတော်ရဲ့ကြောတော်နောက်ကောင်ပဲယူရနိုင်ပါတီတော်မျိုးကျွန်တော်တို့ဖြစ်ပါလိမ့်မယ်ခင်ဗျာ
အရင်ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့သမနာဟောင်းဦးသိန်းစိန်ဦးထေဦးဦးခင်အောင်မြင့်စတဲ့စုစုပေါင်း9ဦးကိုတော့ပါတီဗဟိုနာယကအဖွဲ့ဝင်တွေဖြစ်ခန့်အပ်ခဲ့ပါတယ်။အဲ့ဒီနာယကအဖွဲ့ဟာပါတီကိုဆက်လက်ထိန်းချုပ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်ကျန်းကိုင်ဖွံ့ဖြိုးရေးပါတီအနေနဲ့လည်း2019စံပိုင်းမှာကျင်းပဖို့ရှိတဲ့ဂျားပြဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်ရှင
်။မိုင်းဂျီနိုင်ပြပြသွားတာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကနိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံကို9ရက်ကြာအလဲပတ်ခီတွားရောက်ခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံအင်အားကြီးနိုင်ငံနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်နိုင်ငံတို့ရဲ့မီဒီယာတွေမှာဆက်ဆံရေးအကြောင်းကိစ္စကိုအလေးပေးထားပြီးတော့ရေးသားမှုတွေပိုများလာပါတယ်။မြန်မာတရုတ်အိန္ဒိယသုံးပွင့်ဆိုင်ဆက်ဆံရေးပေါ်မြမရေးလိလာတုံးသက်သူရဲ့အမြင်တွေကိုကိုဇော်ဝင်းလှင်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ
။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်တရုတ်နိုင်ငံကမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးရေးလုပ်ငန်းတွေအပါအဝင်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ဒေါ်လာတန်150ကျော်အကူအညီပေးမယ်အကြောင်းပြောကြားခဲ့တာပါ တဖက်မှာလည်းတောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာတရုတ်နိုင်ငံအတွက်တန်တမာရေးအရာအောင်မြင်တဲ့ခီးစဉ်အဖြစ်တရုတ်အစိုးရကယူဆခဲ့တယ်လို့တရုတ်မြန်မာဆက်ဆံရေးကိုအနီးကလေ့လာသူတွေကသုံးသပ်ကြပါတယ်။ဒါကြောင့်လဲ NLD အစိုးရတက်လာပြီးနောက်ပိုင်းမှာအာဆီယံအဖွဲ့ပြင်ပကတရုတ်နိုင်ငံကိုတောင်ဆန်းစုကြည်အနေနဲ့ပထမဆုံးအကြိမ်လာရောက်တာဟာသူမအနေနဲ့တခြားအိန္ဒိယချင်းအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယထက်တရုတ်နိုင်ငံဟာပိုအရေးကြီးတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့ရေးသားဖော်ပြကြပါတယ်။ဒါပေမဲ့အိန္ဒိယကသတင်းမီဒီယာတွေကတော့အဲ့ဒီလိုမယူဆကြပါဘူး။မြန်မာနိုင်ငံဟာအိန္ဒိယနဲ့ယဉ်ကျေးမှုနဲ့ဘာသာရေးတို့အပြင်နိုင်ငံခေါင်းဆောင်တွေဟာယခင်ကတည်းကနီးကပ်စွာထိတွေ့ဆက်ဆံခဲ့တဲ့တာရကတွေရှိခဲ့တာကြောင့်အိန္ဒိယနဲ့မြန်မာဟာပုံမနီးစပ်တဲ့နိုင်ငံတွေအဖြစ်ရေးသားဖော်ပြကြပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒမှာအိန္ဒိယချင်းနိုင်ငံတွေနဲ့ချစ်ကြည်ရင်းနှီးစွာထိတွေ့ဆက်ဆံပြီးဗဲမလိုက်မူဝါဒကိုဆက်လက်ဆွဲကင်သွားမယ်လို့ဒေါန်ဆန်းစုကြည်ကပြောဆိုထားတဲ့အတွက်လဲဒီဗဲမလိုက်နိုင်ငံသားရေးမူဝါဒကိုအိန္ဒိယနဲ့မြန်မာခေါင်းဆောင်တွေကစတင်တည်ထောင်ခဲ့ကြတာကြောင့်နိုင်ငံအကြားနှိစပ်မှုရှိစေတဲ့နိုင်ငံသားရေးမူဝါဒဖြစ်နေတာပါမြန်မာနိုင်ငံဟာဒီအင်အားကြီးနိုင်ငံအကြားမဟာဗျူဟာကြကြဗဲလိုက်မှုမရှိအောင်ကြားနေမူဝါဒနဲ့ရပ်တည်လာခဲ့တဲ့အဆင့်အလာရှိတာမှန်ပေမဲ့လက်ရှိ NLD အစိုးရရဲ့ချင့်ကပ်ပုံမှာအရင်အစိုးရအဆက်ဆက်ကလှုပ်ဆောင်ခဲ့တာတွေနဲ့ကွာခြားမှုရှိတာကိုတွေ့ရတယ်လို့အမေရိကန်အခြေစိုက်မြန်မာအရေးလေ့လာသူဒေါက်တာတင့်ဆွေကပြောပါတယ
်မဟာဗျူဟာကျတယ်ဆိုတာဒါတော့အဆင်လာပါပဲမဟာဗျူဟာကျမှုကတော့ကျွန်တော်တို့ခုမှတော့မဟုတ်ဘူးဝန်ကြီးဦးနုဘုကြီးကြီးနေဝင်စသဖြင့်နောက်ဆေဆိုရနဲ့ဦးသိန်းထင်ဆိုရလည်းပဲဒီလိုပုံစံရှိခဲ့တယ်ကွာခြားချက်ကတော့အရင်ဆေဆိုရနဲ့အရင်သမရဆိုရလက်ချက်ဒီတို့ကတော့ကိုချုပ်နေတဲ့ဆေဆိုးအားနဲ့သူသိမ့်သိမ့်ဆိုတာကသူတို့အစိုးရအကျိုးစုပေါင်းကိုမူတည်ပြီးတော့အိန္ဒိယကိုရောတရုတ်ကိုရောဆက်ဆံရေးထားခဲ့ကြတယ်။အခုဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကြတော့ကတကယ်စစ်မှန်တဲ့အမျိုးသားအကျိုးစုပေါင်းဘက်ကဦးတည်ပြီးတော့ဒီမဟာဗျူဟာကျမှုကိုအသုံးချမယ်လို့ယူဆရတယ်။ဒီတိုင်းလည်းပဲလုပ်နေတာကိုအခုတော့ဟိုလပိုင်းလေးတုန်းမှမြင်လာပါတယ်ခင်ဗျာ။
တရုတ်မြန်မာဆက်ဆံရေးနဲ့အိန္ဒိယမြန်မာဆက်ဆံရေးတွေကိုလေ့လာကြည့်မယ်ဆိုရင်တရုတ်နိုင်ငံကမြန်မာနိုင်ငံအတွင်းဝင်ရောက်ထိုးဖောက်မှုအိန္ဒိယရဲ့ပုံများတာကိုတွေ့ရတယ်လို့ SNDP ရှန်တိုင်းသမ္မတဒီမိုကရက်တစ်ပါတီအမတ်ဟောင်းဦးရဲထွန်းကပြောပါတယ
်တရုတ်နိုင်ငံကကျွန်တော်တို့နဲ့နယ်နိမိတ်ချင်းဆက်ဆက်တာမှာဆိုလို့ရှိရင်လည်းအိန္ဒိယနိုင်ငံနဲ့ပူတယ်ဒီစီးပွားရေးကုသရေးဝင်ဆက်ဆံရေးမှာလည်းတို့တဲ့ပူအိန္ဒိယရဲ့ပုံများတယ်ယင်းနိမိတ်နိုင်ငံတွေကလည်းပုံများတယ်အဲ့ဒါကိုတစ်ဖက်ကအိန္ဒိယကလည်းသိတယ်။ကျွန်တော်တို့ဒီအဆိုရကဖိတ်တဲ့စီမီနာတစ်ခုကိုသွားတဲ့အခါမှာသူတို့ကလည်းအဲ့ဒါကိုပြောတယ်။သူတို့အဆိုရအနေနဲ့ဒါကိုလှုပ်ချင်တယ်လို့ဆိုပေမဲ့ကျွန်တော်တို့အဆိုရဘက်ကထူးခြားမှုတွေကအားနည်းပါတယ်တဲ့။ဟိုတစ်ခုကတော့ခံတာတာကတော့ဒေါန်ဆန်းစုကြည်ကိုလိုက်ကတော့အိန္ဒိယမှာငငယ်ကနေထိုင်ခဲ့ပြီးတော့ကြောင်းနေခဲ့တယ်ဆိုတော့ဒီအိန္ဒိယအနေနဲ့ကဒေါန်ဆန်းစုကြည်ဟာတကယ်မဟုတ်ဘူးပေါ့နော်။သူတို့နိုင်ငံမှာပညာသင်ပြီးတော့ကြီးကျင်းလာတဲ့မိတ်ဆွေရောက်ပဲဆိုတော့အခံစားချက်မျိုးတော့ရှိတယ်။အဲဒီအတွက်တော့ကျွန်တော်တို့နိုင်ငံရဲ့အမြင်ထားကိုလည်းသူတို့နားလည်ပြီးတော့ခွင့်လွှတ်နိုင်တဲ့သဘောရှိပါမှာ
။မြန်မာနဲ့နေစပ်ကုံသွယ်ရေးကဏ္ဍမှာလည်းတရုတ်နိုင်ငံကအိန္ဒိယရဲ့အသာစီးရနေတာကြောင့်အိန္ဒိယအစိုးရအနေနဲ့မြန်မာနဲ့နေစပ်ကုံသွယ်ရေးတွေတိုးမြင့်လှုပ်ဆောင်လို့ရတဲ့ဆိုရင်နှစ်နိုင်ငံနေစပ်မှာရှိနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကိစ္စကိုအရင်ကင်တွဲဖြေရှင်းဖို့လိုအပ်မယ်လို့ဒေါက်တာတင့်စေကထောက်ပြပါဗျာ။အိန္ဒိယပြပရေးရာဝန်ကြီးဆုရှမာစွာရချ်နဲ့တနင်္လာနေ့ကနေပြည်တော်မှာတွေ့ဆုံစဉ်အိန္ဒိယအစိုးရကိုလက်နက်ကင်တော်လာနေတဲ့အဖွဲ့အစည်းတွေမြန်မာနိုင်ငံအတွင်းအခြေစိုက်လှုပ်ရှားခွင့်ပြုမှာမဟုတ်ကြောင်းဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်မြန်မာသမ္မတဦးထင်ကျော်ဟာလည်းအိန္ဒိယနိုင်ငံကိုဩဂုတ်လ28ရက်နေ့ကနေ30ရက်နေ့အထိတွားရောက်လည်ပတ်ဖို့ရှိနေတာကြောင့်အဲ့ဒီခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေတိုးမြင့်လှုပ်ဆောင်နိုင်ဖို့အတွက်သဘောတူညီချက်တွေရရှိလိမ့်မယ်လို့မျှော်လင့်ကြောင်းမြန်မာအရေးလေ့လာသူတွေကသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်စူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာတော်တာရှင်များခင်ဗျာကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းနဲ့ဘာသာပေါင်းစုံကခေါင်းဆောင်တွေဒီလကုံမြန်မာနိုင်ငံမှာတွေ့ဆုံဖို့ရန်ကုန်မှာရှိတဲ့ကုလသမဂ္ဂဌာနီကိုဇလေယုံကဖိတ်ကြားထားတယ်လို့အမေရိကန်ပြည်တော်စုမှခေတ္တရောက်ရှိနေတဲ့ကာဒီနယ်ဖုန်းတော်ကြီးချားလ်စ်မွန်ဘူက VOA ကိုပြောဆိုလိုက်ပါတယ်အဲ့ဒီလိုတွေ့ဆုံချိန်မှာဘာတွေတင်ပြဖို့စီစဉ်ထားတယ်ဆိုတဲ့အကြောင်းကိုလည်းကာဒီနယ်ဖုန်းတော်ကြီးကမင်ကြားခဲ့ပါတယ်အသေးစိတ်ကိုမတ်အနန္ဒာချန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်မြန်မာနိုင်ငံမှာဩဂတ်စ်လ31ရက်နေ့ကျင်းပမယ့်27ရာစုပင်လုံညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းတက်ရောက်လိမ့်မယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲကုလသမဂ္ဂယုံကနေမြန်မာနိုင်ငံမှာရှိတဲ့ဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့မစ္စတာဘန်ကီမွန်းနေပြည်တော်မှာတွေ့ဆုံဖို့ရဖိတ်ကြားခဲ့တယ်လို့ကာဒီနယ်ဖုန်းတော်ကြီးချားလ်စ်မွန်ဘိုကပြောဆိုခဲ့တာပါ လောလောဆယ်တက်ဆက်စ်ပြည်နယ်ဟူစတန်မြို့မှာရောက်ရှိနေတဲ့ကာဒီနယ်ဖုန်းတော်ကြီးအနေနဲ့ဖိတ်စာကိုမနေ့အင်္ဂါနေ့မနေ့ကပဲအီးမေးလ်နဲ့ရရှိခဲ့တာဖြစ်တယ်လို့ VOA ကိုအခုလိုပြောပြပါတယ
်။ဩဂုတ်လ30ရက်နေ့မှာ UN ရဲ့ဝါဖနာတွင်မှဖန်ကီမွန်ကလာစရာရှိတယ်ပြောတယ်လေ။ပဒိကောင်းဆောင်အနေနဲ့သူနေပြည်တော်မှာတွေ့ဖို့အတွက်ဆိုပြောသူဖိတ်ခေါ်ထားတာရှိတယ်ဂျန်နက်ဆိုတဲ့တယောက်လေသူကလည်းသူရည်ပဲ UN ကလည်းသူကဒီအမျိုးသမီးမိမိအခွင့်အရေးအဖွဲ့အစည်းအနေနဲ့သူက UN ကပဲသူကမင်းမင်းကပဲသူဖိတ်ထားဖိတ်ခေါ်ပြီးတဲ့နောက်ပေါ့နော်အားလုံးဘုရားဝါဒခရစ်စတန်မွတ်စလင်ဟင်တူခေါ်ပြီးတော့သူဟောပေါ့နော်ဒီနေ့အခြေအနေလေးပါလေဆွေးနွေးပေးခြင်းနဲ့နဗိဒနာဘလို့လို့ပြီးတော့ကုညီပြလို့ရမလဲသူပြောမှာတော့လေဘာသာရေးကောင်းဆောင်များအနေနဲ့ကချင်ပြည်နယ်မှာဆိုလို့ရှိရင်ဘလို့လို့ပြီးတော့ဝိုင်းဝန်းပြည်နယ်တော့အားပေးနိုင်ကြမလဲဆိုရပြောမယ်ထင်တယ်နောက်ပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလားဒေ့ရှ်ကပုဂ္ဂိုလ်တွေနဲ့ပြည်ပနဲ့နိုင်ငံရေးဘာသာရေးဘက်မှာဘလို့အေးအေးဆေးဆေးနေနိုင်မလဲဆိုရလေလေမိမဲ့ပုံစံမှာဆွေးနွေးမဲ့ပုံစံမှာပဲလားဗျာဒါမျိုးဆရာတော်အနေနဲ့တော့အဲ့ဒီအမီ30ရက်နေ့ဩဂုတ်လအမီတော့မသွားနိုင်တော့ဘူးပေါ့
ဟုတ်ကဲ့ဆိုတော့ဆရာတော့အစားရောဘယ်သူသွားဖို့ရှိမလဲ
သူတို့အနေနဲ့အခွင့်ပြုရဆိုလို့ရှိရင်လက်ခံလဲဆိုရင်တော့ကိုယ်စီတဘာတော့ပို့လိုက်ပြီးတော့စဉ်းစားထားတယ
်ဆရာတော်တို့ရောဘယ်သူ့ကိုလွှတ်မယ်ဆိုတာရွေးပြီးပြီလားရှင
်အဲတေးခေါ်ရဲသူကိုလက်ခံလဲဆိုလို့ရှိရင်ဘာသာရေးပေါင်းစုံဥဆောင်နေတဲ့ဖတ်တဲ့ဂျိုးဆက်မော်ဝေးကိုကိုယ်စီလည်းနေပို့ဖို့စဉ်းစားထားတယ
်တကယ်လို့ဆရာတော်ကိုစားပေါ့လေအဲဖာသာဂျိုးဆက်သွားတက်ခွင့်ရခဲ့မယ်ဆိုအဓိကဘယ်ဘလို့အကြောင်းအရာမျိုးအဓိကပြောမှာလဲ
အဓိကတော့ဒီမြန်မာပြည်မှာလက်ရှိပေါ့နော်ဒီဘာသာပေါင်းစုံခေါင်းဆောင်လက်ထွင်သွားတဲ့ခေါင်းဆောင်တွေကအတက်နေဆိုလက်တွဲပြီးတော့လုပ်နေကြတယ်ဆိုတော့အချက်ရဲ့နောက်တစ်ခုက religious for peace ဆိုပြီးတော့ဒီ international ဖွဲ့စည်းတွေမှာလည်းပါဝင်ကြတဲ့အတွက်ကြောင့်မို့သူတို့အနေနဲ့ဘလို့လုပ်ပြီးတော့အဲဝိုင်းဝန်းကူညီပေးနိုင်မလဲဆိုတဲ့ဟာပေါ့နော်ဒါလေးဝိုင်းဝန်းပြီးတော့ပြောပြပေးရတဲ့အဓိကဖြစ်ပါတယ်
ကာရီနာဖုန်းတော်ကြီးချားလ်စ်မောင်ဘိုဟာအော်ဂတ်စ်လလယ်မှာကနေဒါအမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုသုံးနိုင်ငံခရီးထွက်ခွာလာတာဖြစ်ပြီးတော့ကနေဒါခီးစဉ်တွင်အစိုးရတာဝန်ရှိသူတွေလွှတ်တော်အမတ်တွေနဲ့တွေ့ဆုံစဉ်မြန်မာနိုင်ငံရဲ့လက်ရှိညဉ့်ညံရေးလုပ်ငန်းစဉ်တွေကိုဆက်လက်အားပေးကူညီသွားဖို့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေစဉ်အစိုးရအသစ်ပေါ်ဖိအားပေးဝေဖန်တာမျိုးတွေကိုလည်းတိတ်ပြီးမလှုပ်ဆောင်ကြဖို့တွေကိုပြောကြားခဲ့တယ်လို့ကာရီနာဖုန်းတော်ကြီးကဆိုပါတယ်မကြသေးခင်နိုင်ပိုင်းကတော့တက်ဆက်စ်ပြည်နယ်ဟူစတန်မြို့မှာမြန်မာမိသားစုတွေနဲ့ကာရီနယ်ဖုန်းတော်ကြီးတွေ့ဆုံခဲ့ပြီးတော့ဆုတောင်းပွဲကျင်းပခဲ့ပါတယ်။အမေရိကန်ဒေသစံတော်ချိန်ဗုဒ္ဓဟူးနေ့မနေ့ကျရင်တော့မက္ကဆီကိုနိုင်ငံကိုခိတ္တသွားရောက်မှာဖြစ်ပြီးစက်တင်ဘာလ၂ရက်နေ့မှာအမေရိကန်ပြည်ထောင်စုကနေမြန်မာနိုင်ငံကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်။တက်တော်68နှစ်ရှိပြီဖြစ်တဲ့ကာရီနယ်ဖုန်းတော်ကြီးချားလ်စ်မောင်ဘိုဟာရန်ကုန်ရိုမန်ကက်သလစ်ဂိုင်းချုပ်ကြီးဖြစ်2003ခုနှစ်ကနေတာဝန်ထမ်းဆောင်ခဲ့ရာ2015ခုနှစ်မှာပုံရမ်းမင်းကြီးဖရန်စစ်ကသူ့ကိုယဟန်မင်းကြီးအမတ်လို့ခေါ်တဲ့ကာဒီနယ်အဖြစ်ရွေးချယ်တင်မြှောက်ခဲ့တာဖြစ်ပါတယ်။ကာဒီနယ်ဖုန်းတော်ကြီးတွေဟာရိုမန်ကက်သလစ်ဘာသာအတွင်းပုံရမ်းမင်းကြီးပြီးရင်အာဏာရှိတဲ့သူတွေဖြစ်ပြီးပုံရမ်းမင်းကြီးကိုရွေးချယ်ရမှာလဲမဲပေးနိုင်တဲ့ပုံကိုယ်တွေဖြစ်ပါတယ်ရှင်။
မနနာချမ်းပြောပြတော့တာပါအခုတော့မြန်မာစီးပွားရေးနဲ့ပတ်သက်တဲ့သတင်းကောင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံအတွက်အထူးတန်းဝင်coffee seed စီးပွားပြည်ပမာဏကိုအမေရိကန်ပြည်ထောင်စုကပထမဦးဆုံးကျင်တင်သွင်းခဲ့ပါတယ်။အထူးတန်းဝင် coffee seed ကီလို60ပါအိပ်ပေါင်း600ကိုတင်သွင်းခဲ့တာဖြစ်ပါတယ်။အမေရိကန်ကနာမည်ကြီးစူပါမားကတ်တစ်ခုဖြစ်တဲ့ Whole Foods အပြင် coffee ရောင်းတဲ့လုပ်ငန်းတွေကမြန်မာ coffee seed တွေကိုဝယ်ယူထားတာပါ။အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအစီအစဉ် USAID အပါအဝင်အမေရိကန်အဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးမှုနဲ့မြန်မာနိုင်ငံအတွက်အထူးတန်းဝင် coffee တွေကိုအမေရိကန်ပြည်ထောင်စုကိုပထမဦးဆုံးရင်တင်ပို့နိုင်တဲ့အကြောင်းအပြည့်စုံကိုမတ်စုမြန်မာမှာတင်ပြပေးပါလိမ့်မယ်ခင
်ဗျာမြန်မာနိုင်ငံကုန်းမြင့်ပိုင်းမှာစိုက်ပျိုးတဲ့ Arabica အမျိုးအစားအထူးတန်းဝင် coffee seed ကီလို60ပါအိပ်ပေါင်း600ကို Seattle မြို့အခြေစိုက် Atlas Coffee Importers Company ကနေတင်သွင်းခဲ့တာဖြစ်ပါတယ် La Colombe ဆိုတဲ့ company ကမြန်မာ coffee seed မိတ်ဆက်ပွဲကို August 23ရက်အင်္ဂါနေ့တုန်းက Washington မြို့တော်မှာလုပ်ခဲ့ပါတယ်ပွဲလာတက်တဲ့မြန်မာနိုင်ငံကော်ဖီအသင်းအတွေ့အယူမှုကိုဆိုင်ဝမ်ကအမေရိကန်ကဝယ်ယူခဲ့တဲ့မြန်မာကော်ဖီအချောင်းကို VOA မြန်မာပိုင်းကိုခုလိုပြောပါရယ်
။ဒီကကျွန်တော်တို့ဒီကွန်တိနန်နယ်လုံးဝယ်တာကတော့ဆီယက်တယ်မှာအခြေစိုက်တဲ့ Atlas ဆိုတဲ့ကော်ဖီအင်ပို့တာကနေဒီမှာဝယ်တာပေါ့နော်။ကျွန်တော်တို့ဆီကနေမြန်မာနိုင်ငံအနေနဲ့ဝယ်ပြီးတော့မှ Aligro ဆိုတာ4ခုပေါ့နော်။ကုမ္ပဏီကလည်းသူတို့စူပါမားကတ်မှာတင်ရောက်မှုတဲ့မြန်မာကော်ဖီကိုလည်းဝယ်တယ်ပေါ့နော်။တို့တူပဲဒီမှာရှိတဲ့La Colombe ဆိုတဲ့ဟို coffee roaster လဲကျွန်တော်တို့မြန်မာနိုင်ငံက coffee တို့ဝယ်ထားတယ်ပေါ့နောက်တစ်ခါ Casa Brasil တို့ ဲ့ဒီကုမ္ပဏီတွေ Atlas Coffee Company ကနေမှတစ်ခုပြန်ပြီးတော့ဖြန့်မိတာပေါ့နော်ကျွန်တော်ဒီတစ်လောက်ကတော့ Hosu က41အိတ်ဝယ်ထားတယ်အဲ Lakulon ကတော့10အိတ်ဝယ်ထားတယ်ခင်ဗျ8600မှာ East Coast New York ကိုရောက်တာကတော့8300လောက်ရောက်တယ်ပြီးကျတော့ West Coast ဖြစ်တဲ့ Seattle ကိုကျတော့8300လောက်ကျွန်တော်ပြန်ပို့ရဲပေါ့ဆိုတော့ America East ဖြစ်နေဟို West ကိုကုမ္ပဏီကလုံးပြီးသွားတာပေါ့
အခုလိုမျိုးမြန်မာနိုင်ငံကကော်ဖီဈေးတွေအမေရိကန်ဈေးကွက်အထိထိုးပေါက်နိုင်မှုအတွက်အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီပေးနေတဲ့ USAID ရဲ့ထောက်ပံ့မှုနဲ့ Windrock International ဆိုတဲ့အဖွဲ့ကနေပြီးတော့စိုက်ပျိုးမှုဘိုင်းကနေထုတ်လုပ်မှုဘိုင်းအထိအကူအညီတွေပေးခဲ့တယ်လို့ကိုဆိုင်ဝမ်ကပြောပါတယ
်2015မှာမြန်မာနိုင်ငံကော်ဖီဈေးကွက်ကိုစပ်ဖွဲ့ခဲ့တယ်ကော်ဖီအသင်းကိုစပ်ဖွဲ့တဲ့အချိန်မှာပဲ USAID ကနေမှ funded လုပ်တဲ့ Windrock International ဆိုတဲ့ NGO အဖွဲ့တခုကအဲ့တော့မြန်မာနိုင်ငံမှာဒီ coffee value chain ကိုဟိုအားပေးနေတာရယ်နော် quality မြင့်တင်နေတာရယ် coffee စိုက်ပျိုးတဲ့တောင်တူငယ်လေးတွေပေါ့မြင့်တင်နေတာရယ်သူတို့ livelihood တွေကိုမြင့်တင်နေတာပေါ့နော်အဲ့ဒါမျိုးတွေလှုပ်ရှင်တဲ့တော့ဒီမြန်မာနိုင်ငံ coffee association နဲ့ပူးပေါင်းပြီးတော့အရေးပေးနေတဲ့ coffee တွေကိုဘယ်လိုထုတ်ရတယ်ဆိုတာကိုသူတို့ဉာဏ်ပံ့ပိုးပေးရယ်စက်ပစ္စည်းတွေလည်းပံ့ပိုးပေးရယ်အဲ့လောက်တော့လုပ်ပြီးတဲ့အခါမှာကွက်ရှိလာတဲ့ coffee အကျိုးအတွေးတွေကိုဝင်ရော international ကပဲအဲ့တော့ American မှာရှိတဲ့ SCA လို့ခေါ်တဲ့ Specialty Coffee Association of America ရဲ့အဲ့ဒါ CQI လို့ခေါ်တဲ့ Coffee Quality Institute ကပုံပေါ်တွေကိုဖိတ်ပြီးတော့မြန်မာနိုင်ငံမှာ Cupping Event လေးလုပ်တယ်ခင်ဗျ2015ကျွန်တော်တို့မေလမှာတစ်ပြင်လုပ်တယ်ဒုတိယတစ်ပြင်ကတော့2016 March လမှာကျွန်တော်လုပ်တယ်ဆိုတော့ Cupping Event ကနေဆွလာတဲ့ဒီလိုအထူးတန်းဝင်တဲ့ Coffee တွေကမှဒီဝင်ရော international ကနေပြီးတော့ America မှာရှိတဲ့coffee importer နဲ့ကျွန်တော်တို့ချိတ်ဆက်ပြီးရယ်ချိတ်ဆက်ပြီးတော့မှခုနကပြောတဲ့ဒီ specialty လေးတွေ့ရှိတဲ့ coffee တွေကို America ရှိတဲ့ Atlas coffee importer နေမှာသင်ပေးနေဖြစ်ပါတယ
်သူပြောထားတဲ့ထဲက cupping event ဆိုတာကတော့ coffee ကိုအမြည်တောက်ကြည့်ပြီးတော့အရေးအသွေးအဆင့်သတ်မှတ်တာဖြစ်ပါတယ်အဲ့မှာမြန်မာ coffee တွေဟာအထူးတန်းဝင်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ
်သူက cupping လုပ်လိုက်တဲ့အချိန်မှာဆက်လာတဲ့ score ပေါ့နော်အမှတ်80ကျော်တယ်ဆိုရင်သူက specialty coffee တန်းဝင်တယ်လို့သတ်မှတ်ထားပါတယ်ကျွန်တော်တို့ဒီ cupping event ကိုလုပ်လိုက်တဲ့အချိန်မှာ first place ကိုရတဲ့ coffee ရာဆိုလို့ရှိရင်89မှတ်တူရတယ် specialty အထူးတန်းဝင်တယ်ပေါ့
မြန်မာနိုင်ငံမှာစိုက်ပျိုးနေတဲ့ coffee 60ရာခိုင်နှုန်းကကုန်းမြင့်ဒေသပိုင်းမှာစိုက်ပျိုးတဲ့ arabica ကုန်းမြင့် coffee အမျိုးအစားဖြစ်ပြီးတော့ရှမ်းပြည်နယ်ဘက်မှာစိုက်ပျိုးကြပါတယ်မြန်မာနိုင်ငံရဲ့ရာသီဥတုအခြေအနေကြောင့်လည်းအရေးအသွေးကောင်းတဲ့ coffee တွေထွက်တာဖြစ်တယ်လို့ကိုဆိုင်ဝမ်ကပြောပါတယ်မှန်ကန်တဲ့ထုတ်လုပ်မှုပိုင်းအတွက် Windrock International အဖွဲ့ကအသေးစား coffee စိုက်ပျိုးသူတွေကိုအဓိကထားပြီးတော့နည်းပညာပံ့ပိုးမှုတွေပေးနေတာပ
ါ Windrock ကနေမှကျွန်တော်တို့ပံ့ပိုးပေးရတဲ့ဆိုတော့ post harvesting နည်းပညာတွေပေါ့ဘယ်လိုမှမှန်ကန်ထုတ်ရမလဲဘယ်လိုနည်းပညာနဲ့ process လုပ်ရမလဲဆိုတာမျိုးတွေကိုကျွန်တော်တို့ training ပေးတာဖြစ်ပါတယ်ဒီလို training ပေးနေရမှာလည်းအဓိကတော့သူက small holders ပေါ့ coffee champion လေးတွေပေါ့တေအေကလောက်စိုက်တဲ့နဲ့အေကလောက်စိုက်တဲ့ champion လေးတွေအဓိကဥစားပေးပြီးတော့ကနေပြင်ဖြစ်ပါတယ
်သူတို့က2019အထိမြန်မာနိုင်ငံမှာဒီအစီအစဉ်ကိုလုပ်သွားမယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့2019အကျော့မှာဒီပံ့ပိုးကူညီမှုတွေမရှိတော့ဘူးဆိုရင်ရောဒီမြန်မာနိုင်ငံကော်ဖီဆိုင်ပြိုးသူတွေထုတ်လုပ်တဲ့တင်ပို့တဲ့သူတွေအနေနဲ့အခုလက်ရှိသွားနေတဲ့အချိန်ဟုံတိုင်းဒီအရေးအသွေးတိုင်းဆက်ပြီးတော့ထိန်းသွားနိုင်မယ်လို့ထင်ပါလားရှင
်အဲ့ဒါအရေးကြီးဆုံးချက်ပါပဲဒီကတော့နည်းပညာတိုင်းပါပဲဆိုတော့ကျွန်တော်ဒီနည်းပညာတွေရပြီဆိုလို့ရှိရင်ရောကျွန်တော်တို့ဒီအရေးသေးတွေကိုဆက်ပြီးတော့ထိန်းသိမ်းသွားဖို့ဆိုတာပြီးတော့မဖြစ်သေးပါဘူးကျွန်တော်လုံနိုင
်ပါမြန်မာနိုင်ငံမှာအရင်တုန်းကနိုင်ငံပိုင်ကော်ဖီချမ်းတွေသာရှိခဲ့ရာကနေ1996ခုနှစ်ကစလို့ပုဂ္ဂလိကပိုင်ကော်ဖီစိုက်ပျိုးချမ်းတွေရှိလာခဲ့ပါတယ်မြန်မာနိုင်ငံကော်ဖီအသင်းကိုတော့2014ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါမြမတီးနှံထွက်ကုန်တွေအမေရိကန်ရဲ့တင်သွင်းခွင့်ရှော့ပေါ့မှုလုပ်ခဲ့ပြီးတော့2015ခုနှစ်မှာမြန်မာနိုင်ငံကကော်ဖီဈေးအိတ်အနည်းငယ်တင်သွင်းခဲ့ပါတယ်ဒါပေမဲ့အထူးတန်းဝယ်မြမကော်ဖီဈေးတွေကိုစီးပွားဖြစ်ပမာဏတင်သွင်းမှုကတော့အခုမှပထမဆုံးဖြစ်ပါတယ်ရှင်
။ဒါကတော့အထူးတန်းဝယ်မြမကော်ဖီဈေးတွေအမေရိကန်နိုင်ငံကိုပထမဆုံးကျင်တင်ပို့နိုင်ခဲ့ပြီဖြစ်တဲ့အကြောင်းအပြည့်စုံကိုမတ်စုမြတ်မွန်ကတင်ပြသွားတာဖြစ်ပါတယ်။ VOA အမေရိကန်အတန်းကဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်အတန်းလှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်းလှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းတို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ VOA American တန်က2016ခုနှစ်ဩဂုတ်လ24ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်ကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လှိုင်းတိုမီတာ32 40 49တို့အပြင်လှိုင်းတိုမီတာ50 kHz 5995နဲ့လှိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
အဲ့တော့အခုကျမတို့သွားကြည့်တဲ့အခါမှာဒီလိုလမ်းမတော်တို့ပစုံအောင်လို့အားဟာလေးနောက်ဖေးကျူးနေတဲ့ဟာတွေလည်းဖယ်ပေးရတယ်တကယ်ပြောင်းစင်နေအောင်အခု
တရိုက်လေးလိုင်းစီရင်ဆွေးနွေးကမ်းကိုပြန်ပြီးတော့ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြရဖို့ရှိပါတယ်ဒါပြင်ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ပြီးတော့နိုင်ငံခင်အင်္ဂလိပ်စာတင်ကန်းစာစတဲ့အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်ဆန်တာကကောက်နှုတ်စူးစီးတင်ဆက်ထားတာကိုနားဆင်ကြအောင်ပါခင်ဗျာ
ရောင်ဆန်းစုကြည်ရဲ့နိုင်ငံစုံနဲ့ဆက်ဆံရေးကိုဘယ်လိုသုံးသပ်မလဲဆိုရက်ဒီယူမယူရီရှင်ဘွန်တရင်ဆံအိဒါအဘောဥစွာတင်ပြလိုပါတယ်တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့တဲ့အခါနိုင်ငံကြားအစိမ့်ဆက်ဆံရေးအတွက်အစင်းသင်းရှိတယ်လို့ရောင်ဆန်းစုကြည်ကပြောခဲ့ပါတယ်ဥသိန်းစိန်အစိုးရကတော့တရုတ်နဲ့တစ်ဖက်သက်ဆက်ဆံရေးကိုအဆုံးသတ်ပြီးအမေရိကန်ဘက်ကိုချိန်လာခဲ့တာပါတရုတ်နိုင်ငံရဲ့ One Belt One Road လို့ခေါ်တဲ့ဥရောပအာရှဆက်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံဟာအခရာကျပါတယ်ဒေါန်ဆန်းစုကြည်အတွက်တော့တရုတ်နယ်စပ်ကတိုင်းရင်းသားတွေကိုညဉ့်ဉန်းရေးအတွက်စိမ့်သွင်းဖို့ဦးစားပေးကိစ္စဖြစ်ပါတယ်တရုတ်ကဒီကိစ္စမှာအပြုသဘောဆောင်ရွက်လိုကြောင်းထုတ်ဖော်ခဲ့ပါတယ်အရေးကြီးတဲ့မြေဆုံစီမံကိန်းကိုတရုတ်ဘက်ကပြန်စကြင်ပေမဲ့ဒေါန်ဆန်းစုကြည်ကတော့လူလူရဲ့သဘောထားကိုအသုံးပြုပြီးဈေးဆင်းမဲ့သဘောရှိနေပါတယ်ဒေါန်ဆန်းစုကြည်ဟာကျန်းနိုင်ငံအားလုံးနဲ့ပုံမှန်ကောင်းမွန်တဲ့ဆက်ဆံရေးထူထောင်မယ်လို့အလေးထားပြောထားပါတယ်ဒါပေမဲ့သူ့ရဲ့ diplomacy စွမ်းရည်ကိုစောင့်ကြည့်ရအောင်မှာပါတရုတ်နဲ့အစောတလျင်ပြန်လည်သတိမြရေးလုပ်နေတာဟာအာဆီယံကိုခွဲခြားဖို့တရုတ်ရဲ့ရည်မှန်းချက်အတွက်အထောက်အပံ့ဖြစ်သွားလိမ့်မလားဒေသရင်းတည်ငြိမ်ရေးအတွက်ဂျပန်အမေရိကန်အပါအဝင်သက်ဆိုင်ရာနိုင်ငံတွေနဲ့ပါပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်ဆိုတာဒေါန်ဆန်းစုကြည်မမေ့သင့်ပါဘူးယခင်အစိုးရဟာဂျပန်အမေရိကန်ဥရောပသမဂ္ဂတို့ရဲ့ရည်နှီးမြှုပ်နှံမှုတွေကိုစတင်လမ်းဖွင့်ပြီးစီးပွားရေးပြုပြင်ရေးကိုတိုးမြင့်ခဲ့ပါတယ်ဒီမူဝါဒတွေကိုဆက်လက်မလိုက်ရင်တော့မြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုကိုလည်းထိခိုက်လာနိုင်တယ်လို့យေတာထားပါရခင်ဗျာအနာခွဲဝေရေးကိစ္စဟာဒေါန်ဆန်းစုကြည်ရဲ့အကြီးမားဆုံးစိန်ခေါ်မှုဖြစ်တယ်ဆိုတဲ့ကောင်းစင်နဲ့ Pankaj Mishra យေတာထားတဲ့ဆောင်းပါးကိုတော့ The Japan Times မှာဖတ်ရပါတယ်မြန်မာနိုင်ငံမှာပြည်တွင်းအသတင်းထုတ်လွှင့်မှု GDP 100ခန့်လုံးကျော်ပါတယ်ဒါပေမဲ့မြန်မာပြည်သူ90ခန့်လုံးဟာအထွက်နယ်တဲ့လျှာစိုက်ပျိုးရေးကဏ္ဍမှာလုကင်နေကြပါတယ်အခြေခံအဆောက်အဦကင်းမဲ့ဥပဒေကခင်မမီလူသားကကြွညင်မှုနှိမ်ကျအခွန်အောက်ရရှိမှုကနေပါဘတ်ဂျက်ကလုံငွေပြငွေကြေးကဖောင်းပွားစသဖြင့်ပြဿနာများစွာရှိနေပါတယ်။ဒေါန်ဆန်းစုကြည်ရဲ့အဓိကစင်ကောင်းမှုဟာပြည်တွင်းမှာရှိနေပါတယ်။မြင့်မားလာနေတဲ့မွတ်စလင်ဆန့်ကျင်ရေးစကြဟာဒေါန်ဆန်းစုကြည်ကိုအကြီးမားဆုံးစိန်ခေါ်နေပါတယ်။အီရတ်၊အီဂျစ်နဲ့တာကီတို့မှာတွေ့ရသလိုပဲဒီမိုကရေစီဖော်ဆောင်ရေးဆိုတာညင်သာပြောပြောင်းတဲ့ဖြစ်စဉ်တစ်ခုမဟုတ်ပါဘူး။နိုင်ငံရေးလွတ်လပ်ခွင့်ဆိုတာအစိတ်အတောက်ဖြစ်စေတဲ့မိတောက်မိလျံတွေလည်းပေါ်ထွက်လာတတ်ပါတယ်။အပြောင်းလဲမြန်တဲ့အခြေအနေမှာအကောင်းဆုံးဒွန်တွဲနေတတ်ပါတယ်။စစ်တပ်အာဏာပြန်သိမ်းဖို့လောလောဆယ်အခြေအနေမတွေ့ရသေးပေမဲ့အရသာအစိုးရရဲ့ဗဟိုချုပ်ကန့်မှုပြင်းထန်လွန်းရင်လဲဥစုခွဲပဋိပက္ခတွေဖြစ်ပွားလာနိုင်ပါတယ်အကောင်ဆုံးကတော့အင်ဒိုနီးရှားနိုင်ငံမှာလိုတိုင်းရင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပိုးပေးပြီးဖက်ဒရယ်စနစ်ကျင့်သုံးရေးဖြစ်တယ်လို့យေတာထားပါတယ်ခင်ဗျာငွေကြေးဖောင်းပွားမှု12ရာခိုင်နှုန်းစီးပွားရေးသမားတွေဆိုရင်ဆိုရဲဆောင်းပါးကိုတော့ The Erawati မှာကျော်စုမွန်ကយေတာထားပါတယ်မြန်မာနိုင်ငံငွေကြေးဖောင်းပွားမှု 12.14 ရာခိုင်နှုန်းလို့ဘဝဘဏ်ကကြေညာလိုက်ပါတယ်။ဒါဟာကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ဆရာခိုင်နှုန်းထက်ပိုများနေပြီးကုန်စည်နှုန်းတွေပိုမိုမြင့်တက်လာစေလိမ့်မယ်လို့ဆိုရင်းနေကြပါတယ်။2056ပထမလေးလပတ်မြန်မာနိုင်ငံရဲ့ကုန်သွယ်ရေးပမာဏကျဆင်းမှုဟာလည်းကုန်သွယ်ရေးလုံငွေပြတ်မှုနဲ့အတူမြန်မာနှစ်ကာလကျဆင်းသွားပါတယ်။အဆိုရအနေနဲ့ပိုမိုကောင်းမွန်တဲ့ကုန်သွယ်ရေးစီးပွားရေးမူဝါဒတွေမချမှတ်နိုင်ရင်ငွေကြေးဖောင်းပွားမှုလုံငွေပြတ်မှုတွေပိုမိုဆိုးရွားလာမယ်လို့မြန်မာဘဏ်လုံငန်းစဉ်သူကပြောပါတယ်ဘဏ်တို့ရှိရခိုင်နှုန်းသာရှိပြီးငွေကြေးဖောင်းပွားမှုက12ရာခိုင်နှုန်းရှိနေတာဟာငွေကြေးမတည်ငြိမ်မှုအန္တရာယ်စီကိုဥတည်နေတဲ့စသဖြင့်ရေးသားထားပါရခင်ဗျာ
ကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်တ တင်ငန်းစာကိုလေ့လာနိုင်ကြပါပြီ။အမေရိကန်ဣဒီယန်တုံးအင်္ဂလိပ်စာတင်ငန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာပါ။
တွင်ပြမယ့် idiom အသုံးကတော့
the buck stops here
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက teach the buck the buck ကတမင်ဘိုးလို့အဓိပ္ပာယ်ရပြီး stops stops ကရတာ here here ကဒီနေရာမှာဆိုတော့ဇက်ဇုထုံရဲ့လုံကောက်ထေးပေကတော့ဒီနေရာမှာတမင်ဘိုးရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပါစီဘက်ကဒီနေရာမှာဘက်ခေါ် knife ဆိုတဲ့တမင်ကြိုနဲ့လက်ကင်လှုပ်ထားတဲ့ဓာတ်ကိုရည်ညွှန်းတာဖြစ်ပါတယ်။အဲ့ဒီဓာတ်ကိုရှေးအမေရိကန်ကောက်ဘွိုက်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကင်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ်ဘက်ခေါ် knife တမင်ကြိုလက်ကင်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်။ဒါကြောင့်မို့ဘက်ခေါ်အတူကို buck ဆိုပြီးတော့သုံးတာဖြစ်ပါတယ်။idiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ် the buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှာတာဝန်ရှိတယ်ဆိုတာကိုညှိညွှန်းပြောဆိုတာဖြစ်ပါတယ်ဒီသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါသူကသူ့ရဲ့စွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်ဆိုလိုတာကတော့နိုင်ငံမှာဖြစ်သည်မဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ဒါကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့ရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုညှိနှွမ်းခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The president whoever he is has to decide the buck stops here.No one else can do the deciding for him. That's his job.
သမရာဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြတ်ပြရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်။ဘယ်သူကမှသူ့ကိုစားမဆုံးဖြတ်ပြနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
်။ The president, whoever he is, has to decide the buck stops here.No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ?
The buck stops here.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့ American Idiom တုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်။နားဆင်ကြပါခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီကနေ့မှာတော့အမိုက်တွေရှင်းလိုက်ပြန်ရှုပ်လိုက်ဖြစ်နေတဲ့ရန်ကုန်မြို့တော်မှာရေရှည်ပတ်ဝန်းကျင်တန့်ရှင်းရေးအတွက်အာဏာပိုင်တွေဘက်ကဘာတွေဘလို့ဆောင်ရွက်ပေးပြီးတော့ပြည်သူတွေဘက်ကဘလို့များပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုဆွေးနွေးကြဖို့ပါရှင်။ပင်နယ်ဆွေးနွေးပေးဖို့အတွက်ရန်ကုန်မြို့တော်စီပင်သားရရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်နောက်ရန်ကုန်မြို့တော်ကော်မတီအဖွဲ့ဝင်ဒေါက်တာမြောင်တို့ကိုဖိတ်ခေါ်ထားပါတယ်။အရင်ဆုံးတော့ကျွန်မဆရာမတက်မြောင်ကိုအရင်ဆုံးဆွေးနွေးပေးဖို့ဖိတ်ချင်ပါတယ်ရှင်။ဒီရန်ကုန်မြို့တော်အမိုက်ကင်းရှင်းရေးရှင်းလင်းဆောင်ရွက်တာမှာဆရာမတို့ကိုယ်တိုင်လိုက်ပြီးတော့ဆောင်ရွက်နေပါတယ်။ဒါဒီလည်းတွေ့နေရပါတယ်။ရှေ့ကရှင်းလိုက်နောက်ကရှုပ်လိုက်ဖြစ်နေရတဲ့အဓိကအခက်အခဲဆရာမတို့ဘာတွေများကြုံတွေ့နေရလဲဆရာမအရင်ဆွေးနွေးပေးပါရှင်
။ဟုတ်ကဲ့အဲရန်ကုန်မြို့တော်မှာကဒီအမိုက်ပစ်တဲ့စနစ်ကအဲပြည်သူလူထုကစနစ်တကျမလိုက်နာခဲ့တာကြာပြီပေါ့နော်တကယ်တော့အမိုက်ကခွဲခြားပြီးတော့ပြည်ရမယ်အဲပစ်တဲ့အမိုက်ကိုလည်းပဲစနစ်တကျအမိုက်ပုံမှာထည့်ရမယ်နော်ကျွန်တော်တို့ရန်ကုန်မြို့တော်စီမံခန့်ခွဲကော်မတီကဒီအမိုက်တွေကိုလိုက်သိမ်းတဲ့အခါမှာဒီသိမ်းတဲ့အချိန်လေးကိုရအောင်ချပေးရမယ်အဲအဲ့ဒီလိုပုံစံလေးနဲ့သွားရမှာဒါပေမဲ့ဒီအထက်မြင့်တိုက်ပေါ်မှာရှိနေတဲ့သူတွေကကာလရှည်ကြာနောက်ခွေးလမ်းကြားတွေကိုပြစ်ချတဲ့အကျင့်ကလေးကဖြစ်နေတာပေါ့လူတိုင်းမဟုတ်ပါဘူးတချို့အခန်းတွေပါအဲ့လိုပြစ်ချတာတော့မှတချို့ကကိုတိုက်တဲ့ကိုကြရင်ကိုဒီတိုက်ကကြတာမှန်သိမှဆိုလို့အဲစ ဆွဲပြီးတော့ပြစ်လိုက်တာဆွဲပြစ်တော့ဟိုဘက်နောက်ခွေလမ်းညာတိုက်ကိုကျသွားလို့ရှိရင်အော်ဒီတိုက်ကတော့ဟိုလမ်းညာဟာဆိုတာမျိုးပေါ့နော်အဲ့လိုဖြစ်အောင်ဆိုတော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့ကျမတို့အခုဒီမိုကရေစီနိုင်ငံကိုဟိုဒီမိုကရေစီနိုင်ငံကိုရောက်အောင်ပေါ့ဒီလမ်းညာပေါ်မှာရှောက်နေပြီဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံအုံရဟာစီကံမယ်အဲ့တော့အစိုးရကဘလောက်ပဲလုပ်လို့ပြည်သူလူထုကလည်းပါဝင်မှရမှာပေါ့ဆိုအဲ့ဒီတချို့နေရာတွေကနှခွေးလမ်းကြီးတွေအမိုက်ရှုပ်နေတာနှစ်ပေါင်းများစွာကြာခဲ့တာအဲ့ဒီအမိုက်တွေကနေပြီးတော့ချင်းနေချင်းနေကြွက်တွေဖြစ်လာတာအဲ့ဒီကြွက်တွေကတိုက်ပြီးတော့ပြန်တက
် Hello ဟောဆ iam ဖုန်းလိုက်ဟုတ်ကဲ့ဆ iam ဟုတ်ကဲ့ပါဆ iam ကျေးဇူးပါရှင်အဲ့တော့ကျွန်မဒီရန်ကုန်မြို့တော်စီပင်သားရရေးကော်မတီကဒီပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်ကိုလည်းဖိတ်ထားပါတယ်ဆရာဒေါက်တာအောင်မြင့်မော်ကိုဆွေးနွေးပေးပါရှင်ဒီဆရာတို့ဒီစီပင်သားရအနေနဲ့အမှိုက်သိမ်းတဲ့ကိစ္စကိုရောဆရာတို့နိုင်နိုင်နင်းနင်းလုပ်နိုင်ပြီလားဘလို့အခက်ခဲတွေများရှိနေပါလဲဆရာ
အဲကျွန်တော်တို့ကပေါ့နော်ဒီကျွန်တော်ဌာနတော့ဒီအမှိုက်ရန်ကုန်မြို့ကဒီဆူလက်ဆန်ပိုက်ကိုတင်စီတဲ့တကယ်ကြီးမော်နတဲ့ဒီတိတိရဲ့အဲဒီဆုံးတဲ့လို့ဆိုရင်ကြည့်ရတယ်။ဒါကကျွန်တော်ဒီရန်ကုန်မြို့နေမှာဆိုလို့ရှိရင်ဒီလူကြီးကဘာတမဆက်တန်းလို့ရှိတယ်။အဲဒီဒီကိုကျွန်တော်ဒီပေါ်ပြီးချင်းတန်ကပြီပေါ့နော်။ဒီကြီးကြီးကကရန်များလာတဲ့ကိစ္စမျိုးလို့ဒီစဉ်းစားမှာကျွန်တော်ဒီအမိုက်ကရှိတဲ့နှုန်းပေါ့နော်။နှုန်းကတိုးလာတာကိုတွေ့တယ်။ကျွန်တော်ဒီ2015ခုနှစ်2016ခုနှစ်ဧပြီလလောက်မှာကျွန်တော်တို့ဒီစတန်ကောက်လိုက်တဲ့အခါမှာကျွန်တော်လူတူကပေါ့နော်ဒီ 0.4 ကီလိုဂရမ်ပါကက်ပီတာပါတီပေါ့လူတူကတစ်ရက်ကို 0.4 ကီလိုဂရမ်ဆွတ်တင်နေတာဆိုကျွန်တော်တို့ဒီစာရေးဒေတာရရရှိခဲ့တယ်ဒီကတော့ကျွန်တော်ဒီအမိုက်ပုံစံမှာလည်းကျွန်တော်နေ့စဉ်သိသိနိုင်တဲ့အမိုက်တွေကိုကျွန်တော်ဒီတန်ချင်းတွေကိုပြန်ပေါင်းတဲ့အခါမှာတစ်ရက်ကို 10,000 လို့ကျွန်တော်တို့သိသိနေရပါတယ်အဲဒီ 10,000 လို့သိသိတဲ့သူကသူကဘယ်လိုလဲဆိုတော့ဒီကျွန်တော်တို့ရန်ကုန်မြို့မှာဒီပေါ့မိသားစုရှိတယ်မိသားစုတွေကလည်းပေါ့မှာကျွန်တော်ဒီရန်ကုန်မြို့ကျင်းလာရေးကော်မတီကတော့ပေါင်းနေသေးတဲ့သက်ရှိဌာနအနေနဲ့ကဒီခြားခပ်ပြီးတဲ့ဒီအမိုက်ပုံးတွေကိုဒီသူတွေကနေကမှဒီရေရောက်ရရန်ကလာရောက်သူတွေပြီးပြီးတယ်ပြီးတဲ့အမိုက်ကိုကျွန်တော်တို့ကားတွေနဲ့ပြဲတာပေါ့နော်ကားတွေ10,000ကျော်ရှိတယ်အဲ့တော့ခုနကကျင်းနေပေါ့နော်ကျွန်တော်ဒီအမိုက်ကြီးတော့တမ်းမြောက်ဆင်းနေတဲ့ဒီမှာဒီစိတ်စီးပြီးနေရတဲ့ဆိုတဲ့အမိုက်ကကျွန်တော်ဒီမဖိလန်ကအမိုက်ပေါ့နော်ကျွန်တော်တို့စိတ်စီးပြီးနေတာဖြစ်ပါတယ်နောက်ပြီးလမ်းကြောင်းကိုကျွန်တော်တို့ပေါ့နော်ဒီတတ်မှတ်ထားတော့ DDS ပေါ့ train speed ပေါ့ဘက်ထရီစီဒီအမဒီဒီအများပြည်သူအမတ်ရှုပ်တည်ရနေရမဟုတ်ပါအများပြည်သူအမတ်ရှုပ်တည်ရတဲ့ဒီကျွန်တော် online CCTV နေနဲ့ဆိုလို့ရှိရင်အမတ်ဖုန်းတွေကိုဆွဲပေါ်တော့ဒီဟိုစီစားစီရံကျွန်တော်မာဒီဟိုပြစ်ပြစ်နိုင်တဲ့အကွာအဝေးမှာကျွန်တော်တို့ထားပေးပါတယ်အဲ့ဒီကိုနောက်ပိုင်းမှာပေါ့ကျွန်တော်တို့ကဒီဘာဟိုဥတည်လာလဲဆိုတော့ဟုတ်ကဲ့ဆီကျွန်တော်တို့ဟိုတောင်းလိုက်ပြီးတော့ကျွန်တော်တို့ဆောင်းနေတယ်ဘာလို့လဲဆိုတော့ဒီတူဒီပြလိုက်တဲ့အမတ်ကြီးကျွန်တော်တို့အပြင်ညာပါပြီကျွန်တော်တို့မှာတာဝန်ရှိတယ်ကျွန်တော်တို့သိပေးရမယ်ဒါပေမဲ့လည်းဒီလိုဒီစကန်ဒါလာဆုံးမြင်ကြရဆိုရင်ကျွန်တော်တို့ကဒါကိုကျွန်တော်တို့ဒီနိုင်နိုင်လေးနဲ့ကျွန်တော်တို့သိနိုင်တယ်သိနိုင်တဲ့ကြောင့်ကျွန်တော်ဒီရန်ကုန်မြို့တချို့ပေါ့နော်ဒီရက်ကွက်တွေမြင်လာတော့မှမာရီနောက်ကတာမွေဆက်မာရီမြင်လာတော့ညတ်မာရီကျွန်တော်တို့ကဒီလိုရင်းနဲ့ကျွန်တော်တို့နဲ့နောက်ကဒီရွေးကောက်ခံကိုယ်စားလှယ်နဲ့ကျွန်တော်တို့ညှိနှိုင်းတယ်ညှိနှိုင်းပြီးတော့မှာကျွန်တော်တို့ဘယ်အချိန်လာရမလဲအချိန်မှန်နေရာမှာလမ်းကြောင်းမှာပေါ့နော်အချိန်နဲ့မှာမယ်နေရာလည်းမှာမယ်လမ်းကြောင်းလည်းမှာမယ်တို့နဲ့ဒီလူတွေကနေပေါ်မှာသူရဲ့အမှတ်ကိုကျွန်တော်တို့ဒီဟောဒီသူအင်ရှိမှာတော့၎င်းကျွန်တော်တို့သတ်မှတ်ထားနေတယ်မလာချပါသေးတယ်မလာချပါသေးတယ်ကျွန်တော်တို့ကနေပေါ်မှာဘောနော်ဒီတချို့လမ်းတွေကတင်းနေတဲ့ကြောင့်ကျွန်တော်ဒီတွန်းနေတယ်ကျွန်တော်သိပြီးတယ်တချို့လမ်းမှာတော့ကျွန်တော်ဒီစားနေသိပြီးတယ်ဘောနော်ဒီလိုဆောင်းနေနေပါတယ်နော်သူအကြံပေးရင်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဟိုအမှတ်ကဟောနော်ကန်ဆောင်းတော့ထွက်နေတယ်ထွက်နေတယ်မှာကျွန်တော်တို့ဝိစီသိသိနိုင်တာတော့ကျွန်တော်ဒီတန်းတန်ထောင်ပါဝင်ရှင်သိသိနိုင်ကြတယ်ကျွန်တော်တို့သိသိရတော့နည်းနည်းကြံပါသေးရဲ့ဟိုတရားရဂိုင်းတို့ကျွန်တော်တို့ပြည့်စုံတော့မတင်သေးမသိသိနိုင်နိုင်ပြီပေါ့
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဒါပြည်သူတွေဘက်ကဒါစနစ်တကျမှိုက်စွန့်ပစ်ဖို့ဆိုတဲ့ဘက်ကတော့ဒါပူပေါင်းဆောင်ရွက်ဖို့လိုအပ်ချက်ပေါ့နော်အဲ့တော့ကိုရဲရဲဦးရှိပါတယ်ရှင်ကျမတို့ဒီကိုရဲရဲဦးဟာဆိုလို့ရှင်တို့ရဲ့ဒီကဲတင်းအဖွဲ့နဲ့ဒီရန်ကုန်မြို့တော်မှာကွန်ဒရီစနစ်တကျစွန့်ပစ်ရေလှုပ်ရှားမှုလှုပ်ဆောင်ခဲ့သူပါ
ဟုတ်ကဲ့ပါကျွန်တော်အမြင်ပြောရမယ်ဆိုရင်တော့လေဒီမျိုးဦးနှစ်ဖက်မှာအားနည်းချက်ကိုကြည့်ရှိနေလို့တော့ကျွန်တော်မြင်နေရ။အားကြောင့်လဲဆိုတော့ဒီကျွန်တော်တို့ဒီကိုယ်တိုင်တဲ့ပေါ့နော်နေတိုင်းကျွန်တော်တို့မှာဒီစွန့်ပစ်ကြည့်ရတာရှိနေရပဲကျွန်တော်ပလင်းပေါ်နေပါလိမ့်ရဆိုကျွန်တော်အငဲပြင်နေ။ဒါမဲ့ပေါ့နော်ဒီအစိုးရဘက်ကနေပြီးတော့ကျတော့ဒီအမိုက်ပုံးတွေကာရီကကျွန်တော်တို့အနေနဲ့ကြည့်ရတာတချို့နေရာမှာအရင်မလို့ဟိုမှာလူကြီးဆက်ဆောင်ပြောရမယ်ဆိုကျွန်တော်မျိုးရဲတွေမှာပေါ့နော်ကျွန်တော်မျိုးရဲတွေနောက်ပြီးတော့ကျတော့ဒီရန်စုံမျိုးတွ ตัวละอันนี้ใหญ่มากที่อําไมกงตัวนี้นี่ชาแค่นี้แล้ววิเคราะห์ก็ที่มาเลยจนเราที่อําไมเป็นคนเนี่ยเนาะจนเราอําไมจะได้อําไมกงเนี่ยเปล่าอย่างเงี้ยโหอย่างเงี้ยก็ที่ก็ลองอธิบายเองมาที่อําไมกงเนี่ยยังยาล่ะทําไมไอ้เราซวยอ่ะนี่ล่ะเราติงตัวอ่ะแต่ไอ้เนี่ยอย่าอยู่นี่ก็จะกินเลยแกนี่แค่พอเนาะแต่เราก็คือเราจนเราที่ดีก็ซวยอ่ะอําไมก็คิดถึงตัวเจ็บเป็นมา
เนี่ยเข้ามาไม่มาที่เอาเลยที่ไหนได้ไหมถ้าอยากเอาเลยที่ไหนใช่ไหมได้ไหมเรื่องนี้ก็คืออเมริกาเซ็นเตอร์จะส่งเจ็ดเดือนสุดเลยที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่
ရှုပ်ပွားနေတဲ့စိုးကျိုးတွေပေါ့နော်စိုးရင်စရာအဆင်မြင်ရှိနေပါလားဆရာအဲ့ဒါလေးဆွေးနွေးပေးပါဒီစိုးရင်ကတော့မရှိပါဘူးဗျစိုးရင်ကမရှိတော့ဘောနော်ခုနကဒီရေးရင်ကိုအပိုင်းမှာကြတော့ဒီကျွန်တော်တို့အနေနဲ့ပေါ့နော်ဒီဌာနအနေနဲ့ဆိုရှင်ဒီအရင်ကဒီလူကြီးငါတို့ကချက်တန်းပေါ်မှာကျွန်တော်တို့ဒီနော်ဒီအလုပ်သမားပေါ့နော်လုပ်တာအားလုံးလုပ်နေကျွန်တော်တို့ကဆောင်ရွက်နေတဲ့တကောင်တို့တက
ီဝေါ်ကင်းအဝါမှာကျတော့လည်းကျွန်တော်ဒီမနေ့ပိုင်းမှာမနေ့ကနေဒီမှာဒီမနေ့ခဏအဖြစ်ကိုအကြည့်ကြည့်စီရဲအဲ့တော့အရင်ကတည်းကဆောက်နေတာနေပြီးတော့မှနိုင်ပြီးကြည့်စီလည်းလွတ်ချေတော့အပြင်မှာလည်းကျွန်တော်ရန်ကုန်မြို့အနေနဲ့ကျတော့ဒီရန်ကုန်မြို့ပြည်သားတချို့ဒီပေါ့နော်သူကမနေ့မိုးလေးကနေညနေချင်းတောက်လျှောက်ပေါ့နော်ဒီအမိုက်ပေါ့နော်ဒီအမိုက်ပုံဒီမှာလာပြနေတာကိုတွေ့ရတယ်ပေါ့အဲ့တော့ကျွန်တော်ဒီစီကမ်းတဲ့အမိုက်စုံကျွန်တော်ဒီမှာတော့တောင်းရှိတယ်မတောင်းရှိတယ်ဘာလို့လဲရှိပါလဲကျွန်တော်နိုင်ငံဒီနေ့ကျတော့ကျွန်တော်တို့ဒီဆက်မှတ်ထားတဲ့ဒီပေါ့နော်ဒီဥပဒေမျိုးတွေကျတော့ကျွန်တော်တို့ကစီကမ်းတဲ့အမိုက်စုံကျွန်တော်ကသူ့ဘာဖမ်းပြီးတော့မှကျွန်တော်တို့ကပြီးတော့အော်နော်ဒီတူတူတက်နေတဲ့ဝိုင်းဆိုင်ဝိုင်းဆိုင်ကတရားရုံးသွားတရားဥပမာအမှုခွင့်ဥပမာတရားရုံးဒီမြို့နယ်မှာဖြစ်တဲ့ကြောင့်အဆင်ပြေကြံတဲ့ကျန်ပြီးတော့အောက်ကိုပြန်ကြပြန်ကြပြီးတော့မှဓာဝင်ဥပုံပေါ်မှာဓာဝင်တစ်တောင်းရဲ့ပါဆိုတဲ့ကာလပေါ့နော်ဒီကာလဒီအရှိတားတဲ့အတွက်ကြောင့်မို့လို့ on the spot action မယူနိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်ပေါ့နော်ဒီလိုစီကမ်းမဲ့တွေကိုကျွန်တော်တို့ဒီစုမိတာတွေကိုမတိမ့်သိမ့်နိုင်တာဖြစ်ပါတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ခါဒီခုနပြောတယ်ပေါ့နော်ဒီရန်ကုန်မြို့မှာဒီဟိုနောက်ကောင်းကျော်ထွက်နေတဲ့အချိန်မှာကျွန်တော်တို့ကဒီစီကမ်းတကြပေါ့နော်သတ်မှတ်ထားတဲ့နေရာကိုစွန့်ပစ်တဲ့အမှတ်တွေကိုကျွန်တော်တို့ဟိုပုံစံအောင်သိနိုင်ပါတယ်။ဒါပေမဲ့လည်းပေါ့နော်ဒီခုနပြောပြလို့ပေါ့ဒီလူတွေကကျွန်တော်တို့ဒီပုံတွေသတ်မှတ်ထားတဲ့ကံတွေရှိတယ်။အမှိုက်ကစွန့်ပစ်တဲ့ခါမှာဒီအမှိုက်ကိုပေါ့နော်လုံးကျော်ချီတော်ပြီးတော့မှကံထဲကိုထည့်ရမယ်ဆိုတော့ကံလေးမှချသွားတယ်၊ဒီမှချသွားတယ်။အဲ့ဒီမှာခွေးတွေဆွဲတယ်နောက်တစ်ခါဒီစကပ်ပင်နာလို့ခေါ်တဲ့ပလတ်စတစ်ကောက်တဲ့လုံးမလေးတွေကဆွဲပွင့်တယ်။အဲ့လိုချိန်မှာပေါ့နော်သူကဘေးနားမှာပွားပြီးတော့ပိတ်ကျန်နေတာပေါ့နော်။ဒီမှာရှိတဲ့ဟိုမကန်ရတာသူနဲ့ပြတာလည်းအမိုက်ဆိုတော့ဒီတခြားလူတယောက်ကတိုင်လို့တူဖျဲရင်းပါတယ်ဒီအတွက်ကြောင့်လည်းကျွန်တော်တို့ကပါပြန်လို့လဲဆိုတော့အမိုက်ပုံးနေထားတဲ့နေရာတွေမှာကျွန်တော်ကွန်ကရစ်တွေလောင်းနေတော့ဒီလိုလမ်းလျှောက်ချင်အောင်ကျွန်တော်လုပ်တယ်ဒါတွေကိုမြင်နေရပါမယ်အက်တစ်ဗီတီနောက်တစ်ခါကျွန်တော်မြို့နယ်တိုင်းမှာသူကကျွန်တော်တို့ခြားထားပြီးတဲ့အမိုက်ပုံးလေးကိုအမိုက်ပုံးလေးကိုကျွန်တော်ရေးဆေးပေးတယ်ဒါဒီကျွန်တော်တို့ကပါလဲဆိုတော့ဒီတော့အမိုက်ဆုတ်ပစ်ချင်အောင်ကျွန်တော်ဒီဘောနော်အမိုက်ကန်နာကိုကတ်ချင်အောင်အလန့်တက်ကင်းသွားအောင်တပံမျိုးတွေကျွန်တော်တို့ဘက်ကနေပြီးတော့မှသုံးပြီးဆောင်ရွက်ပေးနေတာဒီပါ
ပဲဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ဒီဒေါအောင်ဆန်းစုကြည်ဒီ NLD ပါတီပေါ့နော်အခုအစိုးရဖြစ်နေပါပြီသူတို့ဒီရွေးကောက်ပွဲမှာအများစုအနိုင်ရခဲ့အခြေအနှုန်းကလည်းဒါအမိုက်ကောက်ရေးအမိုက်ရှင်းလင်းရေးလှုပ်ရှားမှုဆိုပြီးတော့ဆက်ပြီးတော့ဒါလေးလေးနက်နက်လုပ်ခဲ့ပါတယ်အဲ့တော့ဆရာမတမ်းမြအောင်ကိုကျွန်မပြန်ပြီးတော့မေးချင်ပါတယ်ရှင့်ဆရာမအခုရန်ကုန်မြို့အပါအဝင်ရန်ကုန်မြို့ပေါ့နော်အထူးသဖြင့်တော့ဒါမြို့ကြီးလည်းဖြစ်တယ်လူနေလည်းထူထပ်တယ်ဆိုတော့ဒါတော့အထူးသဖြင့်ပြောရတာပါအဲ့တော့ရန်ကုန်မြို့ကပြည်သူလူထုတွေအနေနဲ့ဆီယမတို့လည်းအခုလက်တွေ့လည်းလုပ်နေတယ်ဆိုတော့ဒီအမိုက်ပစ်တာနဲ့ပတ်သက်ပြီးတော့ဘလောက်များသူတို့ရဲ့အမှုအခြေအနေပြောင်းလဲလာပါလဲရှင်ဒီကိစ္စပေါ်မှာဟိုစိတ်ပါလက်ပါရှိလာပါပြီလားဆီယမ
ဟုတ်ကဲ့အခုဒီကျမတို့ပေါ့နော်ဒီအမိုက်နောက်ဖေးလည်းအမိုက်ရှင်းတာနဲ့ပတ်သက်ပြီးတကယ်ထိတိရရောက်လုတ်ပြီးဆိုတဲ့အခါကျတော့အခုဆိုလို့ရှိရင်ကျမတို့တောင်းတောင်း၆မြို့နယ်ပေါ့နော်လမ်းမတော်လာကပပဲတန်းကြောက်တရားဘုတထောင်ပစွန်းတော်ဒီ၆မြို့နယ်ကနောက်ဖေးလမ်းကြားတွေကိုကျမတို့ဆက်ရှင်းနေပြီဒီတောင်းတောင်း၆မြို့နယ်ကအဲ့တော့ဒီ၆မြို့နယ်မှာနောက်ဖေးလမ်းကြားပေါင်း195ခုရှိတယ်အဲတိတ်တိတ်ထထရှင်းရမယ့်ဟာမျိုးပေါ့နော်တော်တော်ဆိုးတဲ့လမ်းကြားက160ရှိတယ်ဒါတွေကိုကျမတို့ဒီလမ်းမတော်နဲ့ပတ်သက်တော့နှစ်ညနဲ့ကျမတို့ဆက်ဆင်းပြီးလုပ်နေပြီဆိုတဲ့အခါကျတော့ကျမတို့ကစီပင်တစ်ခုတည်းနဲ့အဆင်မပြေနိုင်ဘူးအဲ့တော့ရက်ရွာမှာရှိတဲ့နော်ရမီရဖာတွေအုတ်ချုပ်ရမှုတွေပြီးတော့ဟို လွတ်တော်ကိုယ်စားလှယ်တွေနောက်ဘက်ဒီဒေတာမှာဒီနေရာမှာရှိနေကြတဲ့ဟိုလူငယ်တွေပေါ့စိတ်ပါဝင်စားတဲ့လူငယ်တွေအကုန်လုံးကျမတို့ကပေါင်းပြီးတော့မှသူတို့ကိုပါကျမတို့ဖိတ်ခေါ်ပြီးတော့မှလုပ်တဲ့အခါကျတော့အကုန်လုံးကဝိုင်းပြီးတော့ပြည်သူပါပါဝင်မှအောင်မြင်တာပါဘယ်လို့ဖြစ်ဖြစ်အစိုးရတခုတည်းလုပ်လို့မရပါဘူးအခုပြည်သူပါဝင်လာပြီဆိုတဲ့အခါကျကျမတို့ပဇွန်နောင်နဲ့လမ်းမတော်မှာအနှစ်သာရတွေတွေ့လာပါပြီအဲ့ဒါပါလဲဆိုလို့ရှိရင်သူတို့ကလည်းဝင်ပြီးတော့သူတို့ကိုယ်တိုင်မလုပ်နိုင်တဲ့အခါမှာလာလုပ်တဲ့သူတွေကိုသူတို့ပန့်ပိုးကြတယ်ပြီးတော့ဝိုင်းပြီးတော့မှဟိုလူသားတွေကိုသူတို့ပြောပြကြတယ်ဆောစောလို့ကအမိုက်ချတဲ့တိုက်ကိုရှိလာပြီဆိုရင်သူတို့ကိုယ်တိုင်ကဒါအစီကံမရှိဘူးဟိုCCTV တက်တဲ့နဲ့ဒါကျွန်တော်လှူမယ်ဆိုတာမျိုးတို့ပေါ့နော်အဲ့လိုရှိတဲ့အခါကျတော့ကျမတို့ကအခုပြည်သူကိုပြည်သူကပြန်ထိန်ရမှာပေါ့ဒီလိုစိတ်ကမ်းစနစ်တကျမစွန့်တဲ့လူကိုလည်းပဲစွန့်တဲ့လူကပြန်ထိန်ရမှာဆိုရင်ဒီတိုက်တွေမှာရှိတဲ့တိုက်တဲ့ဘက်ကိုအရှင်းလွားရှိမလားခဏလွားရှိမလားအခမောင်း16ခန်းရှိမလား12ခန်းရှိမလားအဲ့ဒါကိုတိုက်ကိုယ်စလဲဒီအနေနဲ့တယောက်စီကနေကြည့်နေပြီးတော့မှကိုတိုက်ကလေးကိုကိုစနစ်တကျလုတ်လိုက်မယ်ဆိုလို့ရှိရင်ဒါလေးကပြောင်းသွားမှာပဲအဲ့တော့အခုကျမတို့တော့တည်တဲ့အခါမှာဒီလိုလမ်းမတော်တို့ပဇွန်နောင်တို့အားဟာဒီနောက်ခွေးကျူးနေတဲ့ဟာတွေလည်းဖယ်ပေးရတယ်တကယ်ပြောင်းစင်နေအောင်အခုဟိုပေါ့နော်ကျမတို့တွေ့ရတာပေါ့အဲ့ဒါပြည်သူလူထုရဲ့ပူပေါင်းပါဝင်မှုပါတကယ်တော့ဘယ်နေရာပဲဖြစ်ဖြစ်ပါဒီပြည်သူလူထုနဲ့အစိုးရနဲ့ပူပေါင်းမှဟိုဟိုတကယ်ကိုဟိုတကယ်တရားနဲ့မျိုးဖြစ်မှာပါစစကြတဲ့တော့အောင်ဆန်းစုကြည်စပြီးတော့မှပေါ့နော်ဒီလူထုကောင်းဆောင်စပြီးတော့မှနိုင်ငံတော်ကိုစယူတဲ့ဟိုကလပဝန်းကျင်လေးမတိုင်ခင်လေးတွေအမိုက်ကောက်ပြသွားတာလည်းပဲဒါစံပြဒါနမူနာပြရုပ်တခုပါဒီမိုကရေစီနိုင်ငံရဲ့တကယ်နမူနာပြရုပ်တခုပါဆိုတော့ဟိုကျမဟိုကဖြစ်ပါတယ်ဒီနောက်ပိုင်းမှာဟိုဒါတွေကတိတိကျကျရှင်းလင်းသွားပါလိမ့်မယ်ပြည်သူလူထုကလည်းအကုန်လုံးဒီစီကန်းစနစ်တကျဟိုလိုက်နာပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့သူတို့မဲဆန္ဒပြုထားတဲ့အစိုးရဒီအစိုးရတက်ပြီးတဲ့အခါကျတော့ဒီနိုင်ငံကိုကောင်းအောင်လုပ်ပြီဆိုရင်တော့ဘေးကနေဝေဖန်နေလို့မရဘူးကိုကိုယ်တိုင်အပြောင်းလဲကိုလိုချင်ရင်ကိုကိုယ်တိုင်ပါဝင်ပြီးတော့ဖန်တီးရပါလိမ့်မယ်သူတို့ပါဝင်လာကြလိမ့်မယ်လို့ကျွန်မယုံကြည်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာမကျေးဇူးပါစီပင်ဘက်ကဒီအရေးယူဆောင်ရွက်ဖို့ဆိုတဲ့နေရာမှာဆရာခုနပြောသလိုဒါတော်တော်လေးဒါဟိုအရေးရှိတယ်ပေါ့နော်လုပ်ငန်းစီကြီးอ่ะအဲ့တော့ဆရာဒီအရေးယူရေးဆိုတဲ့စီမင်းစည်းကမ်းအစ်စ်တွေဆရာတို့ပြောင်းလဲဖို့အစီအစဉ်ရှိပြီလားဘယ်လိုလုပ်ရင်အကောင်းဆုံးများဖြစ်မလဲဆရာ
ဟုတ်ကဲ့ဒီလိုတွေပေါ့နော်ကျွန်တော်တို့ဘက်ကလည်းလုံးမတင်ဟိုဥပဒေဒီလိုတွေဒီလိုတွေနိုင်အောင်နိုင်နိုင်အောင်ကျွန်တော်တို့လည်းဟိုဆက်တဲ့ဘူးသူဟိုဆက်တဲ့ဘူးသူတက်ဆောင်ရနိုင်အောင်ပေါ့နော်ပြင်ဆင်မှုဆိုတာကျွန်တော်ဆွေးနွေးပါရခင်ဗျအဲ့ဒီအပြင်ပေါ့နော်ခုနပြောသလိုပါကျွန်တော်တို့မတီးကျွန်တော်ပြောထားပါတယ်အစမ်းရဟိုရန်ကုန်တစ်မြို့လုံးမှာရှိတဲ့အမိုက်ကကျွန်တော်နဲ့ဆိုင်ပါတယ်ကျွန်တော်တို့သိရရမှာဖြစ်ပါတယ်သို့တော်လည်းပဲပေါ့နော်ကျွန်တော်တို့အခုဒီအမိုက်သိရှိခဆိုတဲ့ပေါ့နော်ကျွန်တော်ဒီအခကျင်းမှုကိုယူတဲ့အခါမှာကျွန်တော်ဒီတောင်းတော့ချမှုနဲ့ဆိုလို့ရှိရင်ဒီရက်ကို600တက်ပြီးမိန်းအိမ်တော်စုတကူဒီရက်600ဟောတလောက်600ပါဒီအေးထိန်လို့နေရာမျိုးကတော့တလောက်450ပေါ့နော်နောက်ဒီဟိုလိုက်လာလို့နေရာမျိုးကတော့တလောက်300ဖြစ်ပါတယ်ဘာလို့ဒီကျွန်တော်တို့ကဘာပဲပြောပြောပေါ့နော်ကျွန်တော်ဒီအကောင့်ကောက်ပေါ်မှာရက်တည်ပြီးတော့မှဆောင်ရွက်ဆက်လုပ်ကြတာမဟုတ်ဘူးအရေးစင်ကနေရယ်ပေါ့နော်ကျွန်တော်ဒီအမိုက်သေးစီးကယူပြီးတော့မှကျွန်တော်တို့ဒီဒီပင်နေနဲ့ကအဖြစ်ပေါ့နော်ကျွန်တော်ဒီစိုက်ထုတ်ပြီးတော့မှအမိုက်တွေကိုရှင်းလင်းဆောင်ရွက်နေခြင်းဖြစ်ပါတယ်တော့ကတိတူရီကိုကျွန်တော်ဘယ်တော့မှလည်းမြင်မထိုးပါဘူးသို့တော်လည်းပဲပေါ့ဒီနေရာမှာဖြစ်ဖြစ်ကျွန်တော်တို့အမှားကြီးပြောသလိုပါပဲကျွန်တော်တို့လည်းပါအောင်မယ်တော့တိတူရီကလည်းကျွန်တော်တို့ participate လုပ်မယ်ဆိုရင်ဒါအောက်မျိုးကကျွန်တော်တို့လက်တကမ်းမှာပဲရှိပါတော့တယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲအဆုံးသတ်ခွင့်ပြုပါပြန်လိုက်ဆွေးနွေးပေးခဲ့ကြတဲ့ရန်ကုန်မြို့တော်စီပင်သားရရေးကော်မတီပဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်နောက်ဒီဆရာမဒေါက်တန်းမြင့်အောင်ခဲတီအဖွဲ့ရကိုရရဲဦးကိုနေဦးလင်းအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်စာပေးဖို့ဆွေးနွေးခဲ့ကြသူအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင
်ဒါကတော့ထုတ်လုပ်သူကိုအောင်နဲ့တူမတ်တငီထိုက်စီစဉ်တင်ဆက်တဲ့အင်္ဂါညတရရဲ့လီလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
လာအိုနိုင်ငံမျိုးတော် BNJ မှာရှိတဲ့အမေရိကန်တန်ရုံကြီးတန်းအရာရှိတွေနဲ့အမေရိကန်ပစိဖိတ်ဒေသဆိုင်ရာကုတ်ကဲရေးဌာန USPACOM တို့ဟာလာအိုနိုင်ငံကာကွယ်ရေးဝန်ကြီးဌာန MND ကထိပ်တန်းအရာရှိတွေနဲ့အမေရိကန်နဲ့လာအိုတို့ရဲ့ကာကွယ်ရေးဆိုင်ရာ17ချိန်မြောက်ဆွေးနွေးပွဲအတွက်ဩဂုတ်လ1ရက်နေ့ကနေ3ရက်နေ့အထိဟိုနိုလူလူမှာတွေ့ဆုံခဲ့ကြပါတယ်ဒီဆွေးနွေးပွဲကိုဦးဆောင်သူတွေကတော့လာအိုကာကွယ်ရေးဝန်ကြီးဌာန MND နိုင်ငံတကာဆက်ဆံရေးဌာန FRD ရဲ့အမှုဆောင်ညွှန်ကြားရေးမှူးဗိုလ်မှူးချုပ်ကန်ချန်နတလာစီ USPACOM ရဲ့
မူဝါဒနဲ့မဟာဗျူဟာအစီအစဉ်တွေချမှတ်ရေးဆိုင်ရာလက်ထောက်အမှုဆောင်ညွှန်ကြားရေးမှူးဗိုလ်မှူးချုပ်မက်ဂီလက်တူဖြစ်ကြပါတယ်။ဆွေးနွေးပွဲကိုလာအိုဘက်ကလူပေါင်း30ကျော်တက်ရောက်ခဲ့ပြီးအမေရိကန်ဘက်ကတော့လာအိုတန်ယုံကနိုင်ငံခြားရေးရာကိုယ်စားလှယ်တွေနဲ့ဝါရှင်တန်ဒီစီကကာကွယ်ရေးဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုဌာနကကိုယ်စားလှယ်တွေပါဝင်ခဲ့ကြပါတယ်။တမ်မကြီးဒန်နီယယ်ဂလုံးကအဖွင့်စကားပြောကြရမှာမကြသေးခင်နှစ်တွေအတွင်းနှစ်နိုင်ငံစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာတိသာထင်ရှားတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုအဓိကထားပြောကြခဲ့ပြီးအမေရိကန်လာအိုဆက်ဆံရေးတစ်ခုလုံးကိုခြုံကြည့်မယ်ဆိုရင်လည်းအပေါင်းလက္ခဏာဆောင်တဲ့ရလဒ်တွေထွက်ပေါ်ခဲ့တဲ့အကြောင်းမှတ်ချက်ပေးပြောကြခဲ့ပါတယ်။နှစ်နိုင်ငံပြန်လည်ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲ BDD ဟာလာအိုအမျိုးသားကာကွယ်ရေးဝင်ကြီးဌာနနဲ့အမေရိကန်ပစိဖိတ်ဒေသဆိုင်ရာကုကဲရေးဌာနတို့ကြားကနှစ်နိုင်ငံကြားဆက်ဆံရေးပိုးပြီးအကောင်ခိုင်မာလာစေဖို့နဲ့ကိစ္စရပ်များစွာမှပူးပေါင်းဆောင်ရွက်ရေးတွေအတွက်အပြန်အလှန်ညှိနှိုင်းကြတဲ့ဆွေးနွေးပွဲဖြစ်သလိုနှစ်နိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်တွေကြားဆက်ဆံရေးကိုပိုမိုကောင်းမွန်စေတဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးစီမံချက်တွေဒေသရင်းမှာစစ်ရေးပူးပေါင်းဆောင်ရွက်မှုကိုပိုပြီးအားပေးမြင့်တင်ဖို့နဲ့နှစ်နိုင်ငံကြားဘုံအကျိုးစီးပွားတွေကိုတိုးမြင့်ဆောင်ရွက်ရေးတွေလည်းပါဝင်ပါတယ်။ဆွေးနွေးပွဲရဲ့အဓိကအကြောင်းအရာတွေထဲမှာအရက်ဖက်စစ်ဖက်ဆိုင်ရာကိစ္စရပ်တွေဖြစ်ကြတဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဖြစ်တဲ့မပေါက်ကွဲသေးတဲ့စစ်လက်နက်တွေဖယ်ရှားရေးနဲ့ဘေးဒုက္ခဆိုင်ရာကယ်ဆယ်ရေးတွေပါဝင်တဲ့စစ်ဖက်စေဝါပစ္စည်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတင်တန်းနဲ့ပညာရေးဆိုင်ရာအခွင့်အရေးတွေထဲမှာဆိုရင်လည်းအင်္ဂလိပ်ဘာသာစကားတင်တန်းနဲ့စစ်ဖက်ဆိုင်ရာကျွမ်းကျင်မှုပညာပေးရေးအစီအစဉ်တွေပါဝင်ပြီးဒေသရင်းကျင်းပတဲ့ညီလာခံတွေအလို့ယုံဆွေးနွေးပွဲတွေနဲ့ထိပ်သီးအဆင့်အကြီးတန်းဆွေးနွေးပွဲတွေမှာလာအိုပြည်သူတက်မတော်ရဲ့ပါဝင်ဆောင်ရွက်မှုကဏ္ဍတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့လာအိုနိုင်ငံနဲ့အတူတကွလက်တွဲပြီးနိုင်ငံစလုံးအတွက်သာမကအာရှပစိဖိတ်ဒေသတွင်းမှာပါအကျိုးကျေးဇူးဖြစ်ထွန်းမဲ့အကြောင်းအရာတွေကိုပူးပေါင်းဆောင်ရွက်ရတဲ့အတွက်ဂုဏ်ယူဝမ်းမြောက်လျက်ရှိကြပါရှင
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အရဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်ကြောင်းအသိပေးလိုပါတယ်။ VOA ကအခုထုတ်လွှင့်နေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16.19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ကုလသမဂ္ဂတွေ့ရမှုချုပ်ခေါင်ကိုဖီယာနာဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့တိမ်မွေ့နယ်နယ်တဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မဲ့ရေရှည်နီလန်းကောင်းတွေကိုရှာဖွေနိုင်ဖို့အတွေ့အကြုံရှိသူနဲ့အများလေးစားလူသိများသူစုစုပေါင်း6ယောက်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်ဆိုရဲနိုင်ငံတော်အတိုင်ပင်ခံဂျုံရဲ့ကြေညာချက်ကိုဒီကနေ့ထုတ်အစိုးရသတင်းစာရီထဲမှာဖော်ပြထားပါတယ်။ကော်မရှင်ဖွဲ့စည်းရေးနားလည်မှုစာချုပ်လွှာကိုနိုင်ငံတော်အတိုင်ပင်ခံဂျုံဝင်ကြီးဌာနနဲ့ Kofi Annan Foundation တို့ကြားမှာမကြခင်လက်မှတ်ရေးထိုးတော့မယ်လို့လည်းသတင်းထဲမှာရေးထားပါတယ်။ Kofi Annan Foundation ကိုတည်ထောင်သူ Nobel ငြိမ်းချမ်းရေးဆုရှင် Mr. Kofi Annan ဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရမြန်မာနိုင်ငံချက်ချင်းဤအသင်းနာယကဒေါက်တာတာလှရွှေငင်းချက်မြတ်တာအဖွဲ့မြန်မာနိုင်ငံကိုတီထောင်သူဦးအေးလွင်တို့အပြင်ကုလသမဂ္ဂမှထိတ်တန့်တာဝန်တွေကိုထမ်းဆောင်ခဲ့တဲ့နိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်ပါတယ်မြန်မာနိုင်ငံသား6ယောက်နဲ့ဒီနိုင်ငံတကာပုဂ္ဂိုလ်3ဦးတို့ဖြစ်ပါတယ်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ဒီလက်ရှိဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းနိုင်မယ့်အကောင်းဆုံးနည်းလမ်းတွေကိုရှာဖွေဖို့အတွက်ကော်မရှင်အဖွဲ့ဝင်တွေအနေနဲ့သက်ဆိုင်ပါဝင်နေသူတွေနိုင်ငံတကာကကျွမ်းကျင်သူတွေအရေးပါတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့သဘောထားအမြင်တွေကိုလေ့လာသုံးသပ်မှုတွေလုပ်မယ်လို့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်ဒီကြဲကြဲပြန့်ပြန့်ဆွေးနွေးမှုတွေလုပ်ပြီးတော့ရှာဖွေတွေ့ရှိချက်တွေနဲ့လေ့လာအကြံပြုချက်တွေကိုနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကနေတဆင့်အစိုးရကိုတင်ပြမှာဖြစ်ပြီးတော့ပြည်သူတွေသိရှိနိုင်အောင်လဲထုတ်ပြန်သွားမယ်လို့ပြောထားပါတယ်ကော်မရှင်ဖွဲ့ပြီးတော့ဒီ12လထက်နောက်မကျစေဘဲနဲ့အစီရင်ခံစာတင်ပြရမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ဒေသမှာရှိတဲ့ပြည်သူတွေရဲ့လုံခြုံရေးအခြေခံအခွင့်အရေးတွေကိုအာမခံချက်ပေးနိုင်ဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေတခါဒီအခြေခံဝန်ဆောင်မှုပေးနိုင်ရေးကိစ္စတွေကိုရခိုင်ပြည်နယ်ဆိုင်ရာကော်မရှင်အနေနဲ့စဉ်းစားဆောင်ရွက်သွားမှာဖြစ်ပါတယ်ရှင
်။နောက်ဆုံးကြန့်ရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOO နားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဇမ်မဝေးပါခင်ဗျာ။
This program has come to you from the Voice of America, Washington.